America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Channel ရဲ့2018ခုနှစ်မေလ24ရက်ဇာတာပတိနေ့ညပဲအစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနံပါတ် 2532.51 နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆက်မဲ့သတင်းတွေမှာရောမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့ဇွန်လ12ရက်နေ့စင်ကာပူမှာတွေ့မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖျက်လိုက်ပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးချင်းတွေထိုးထွက်လာအောင်ဖိအားပေးဖို့ရည်ရွယ်ပြီးအမေရိကန်အောက်လွှတ်တော်ကဥပဒေပြင်ဆင်ချက်တစ်ခုကိုတခဲနဲ့တည်ပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်နေသူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်တပ်နဲ့လူညုံရေးတပ်ဖွဲ့တွေကိုအရေးယူမဲ့ပြင်ဆင်ချက်မူကြမ်းကိုအမေရိကန်အောက်လွှတ်တော်မှာတခဲနဲ့အတည်ပြုလိုက်တာနဲ့ပတ်သက်လို့
This measure would change that. It would limit U.S. military to military assistance with the Burmese military until we see progress and human rights.
မြန်မာစစ်တပ်နဲ့လူအခွင့်အရေးမှာတိုးတက်မှုရှိလာတဲ့အချိန်တွေအမေရိကန်မြန်မာစစ်တပ်ချင်းဆက်ဆံရေးတွေကိုရပ်တန့်ထားဖို့လိုကြောင်းအောက်လွှတ်တော်ဒီမိုကရက်အမတ် Elliot Engel ကပြောကြားသွားတာပါ။ဒီအကြောင်းသတင်းနေနဲ့အတူရကြေးဥတွေကိုထပ်ပြီးပြင်ဆင်ဖို့လိုကြောင်းအရက်ဖက်အဖွဲ့အစည်းတွေကထောက်ပြနေတဲ့အကြောင်းနဲ့မူဆယ်မြို့မှာစီးပွားရေးဆောင်တစ်ခုတည်ထောင်သွားမယ်လို့စီးပွားကူတန်းဝန်ကြီးဌာနကကြေညာလိုက်တဲ့သတင်းပေးပို့ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့ဇွန်လ12ရက်နေ့စင်ကာပူတွေ့ဆုံမဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖျက်သိမ်းကြောင်းကြေညာလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကိုယဉ်ညွန့်ပြီးဒီနေ့ပဲသမ္မတအင်ပီရိုကထုတ်ပြန်လိုက်တဲ့စာထဲမှာတော့တွေ့ဆုံမှုမျှော်လင့်ထားရမယ်လေမချတဲ့ရင်ကမြောက်ကိုရီးယားကောင်ဆောင်ဘက်ကဒေါသတွေကြီးနေရန်လူတွေသဘောထားတွေတွေ့ရတဲ့အတွက်အခုချိန်ဟာတွေ့ဖို့မတင့်တော်သေးဘူးလို့ခန့်စားမိတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါလေပြားနိုင်ငံကိုစံနမူနာပေးပြီးမြောက်ကိုရီးယားပေါ်ရှက်ပေါ်မပြေခင်နျူကလ িয়ার စစ်ဆင်တွေကိုလုံးဝဖျက်ဆီးပြဖို့အမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကတောင်းဆိုခဲ့ပြီးတဲ့နောက်မှာပဲမြောက်ကိုရီးယားကထိပ်သီးဆွေးနွေးမဲ့စီစဉ်ကထွက်ဖို့မချသေးရင်ကပဲချင်းချောက်ထားပါတယ်မြောက်ကိုရီးယားကတော့နိုင်ငံတကာရဲ့ဖြေလျှော့မှုတွေနဲ့အတူနျူကလ িয়ার ဖျက်ဆီးရေးစီစဉ်တွေကိုတဆင်ချင်းဆောင်ရွက်ဖို့လိုလားနေတာပါသမ္မတထရန့်ရဲ့စာထဲမှာတော့နျူကလ িয়ার စွမ်းရည်နဲ့ပတ်သက်လို့မြောက်ကိုရီးယားကပြောဆိုနေပေမဲ့အမေရိကန်ကပုံမှန်အင်အားကြီးတဲ့အကြောင်းနဲ့ဒီလက်နက်တွေကိုမတုံ့ပြန်ဖို့လဲဆူတောင်းနေတဲ့အကြောင်းဖော်ပြထားတာပါမြောက်ကိုရီးယားအနေနဲ့အရေးကြီးတဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့စိတ်ပြောင်းခဲ့မယ်ဆိုရင်လည်းအချိန်မီဖုန်းခေါ်လာပဲဖြစ်ဖြစ်စာရေးလာပဲဖြစ်ဖြစ်အတိအသေးအကြောင်းကြားနိုင်ကြောင်းလဲပြောဆိုခဲ့ပါတယ်မြောက်ကိုရီးယားကတော့နျူကလ িয়ার ကင်းစင်ရေးဂရုပြုထားတဲ့အတိုင်းစာရတဲ့အနေနဲ့မြောက်ကိုရီးယားကပန်ဂျွန်ယီနျူကလ িয়ার စနစ်စခန်းကိုဒီနေ့ပဲပိတ်လိုက်ပါတယ်မြောက်ကိုရီးယားကနျူကလ িয়ার နဲ့အစီအစဉ်ကိုလုံးဝဖျက်သိမ်းပြီးအပြန်အလှန်အနေနဲ့ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပြီးလုံခြုံရေးအတွက်အာမခံချက်ပေးနိုင်မဲ့သဘောတူညီချက်ရရှိနိုင်ရေးအမေရိကန်နဲ့ဆွေးနွေးရမှာအထောက်အကူဖြစ်စေဖို့မြောက်ကိုရီးယားဘက်ကဆောင်ရွက်ခဲ့တဲ့အပေါ်တောင်ကိုရီးယားအစိုးရကလည်းကြိုဆိုလိုက်ပါတယ်ရှင်နာကမှနျူကလ িয়ার လုံးဝကင်းစင်ရေးအတွက်အခုလိုရောက်ကခွန်လန်းတရဖြစ်လိမ့်မယ်လို့မျှော်လင့်ကြောင်းလဲတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောဝင်ရသူလူကူတက်ကပြောဆိုခဲ့တာပါ
2019အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုတွေကိုစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးအမေရိကန်ထောက်လိုင်းရင်းနဲ့လုံခြုံရေးဆိုင်ရာအစ်မြင့်အရာရှိတွေဒီနေ့လွှတ်တော်အမှတ်တွေကိုနှစ်ကြိမ်တိကျခွဲပြီးတင်ပြဖို့ရှိနေပါတယ်ပထမအထုပ်တွေ့ဆုံမှုမှာတော့အောက်လွှတ်တော်ဥက္ကဋ္ဌဖော်ရိုင်ယန်အောက်လွှတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌဒီဗိုင်းနူးနက်စ်နဲ့အစိုးရပြည်ပြင်ပြောင်းလဲရေးဆိုင်ရာကော်မတီဥက္ကဋ္ဌတဲဒီဂူဒီတို့တွေ့ဆုံရမှာတော့ဒုတိယရှင်နေချုပ်ရော့ရော့ဆန်စတိုင်းအင်ပီရိုအရာရှိချုပ်ဂျွန်ကယ်လီအမျိုးသားထောက်လိုက်ရေးညွှန်ကြားရေးမှူးဒန်ကော့စ်နဲ့ပြည်သူ့စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးခရစ်စတိုဖာရေးတို့ပါဝင်မှာဖြစ်ပါတယ်။2016ခုနှစ်ရွေးကောက်ပွဲကာလအတွင်းတမရလောင်းဒေါ်နယ်ထရန့်ရဲ့စီအိုရေးအဖွဲ့ဝင်တချို့နဲ့ဆက်သွယ်ခဲ့တယ်လို့ဆိုတဲ့ FBI သတင်းပေးတယောက်နဲ့ပတ်သက်လို့အချက်အလက်တွေကိုပိုမိုသိရှိလို့တဲ့ Republican Party ကအောက်လွှတ်တော်အမတ်နှစ်ယောက်နဲ့အစိမ့်မြလုံခြုံရေးအရာရှိတွေတွေ့ဆုံနိုင်ဖို့သမ္မတအင်ပီရိုကအစီအစဉ်ပေးခဲ့တာပါတွေ့ဆုံမဲ့အစီအစဉ်ပေါ်အတိုက်ခံဒီမိုကရက်တွေကတော့မသိလျော်တဲ့လောက်ရက်အဖြစ်ကန့်ကွက်ခဲ့ကြပြီးတွေ့ဆုံတာမှာပါတီကြီးနှစ်ခုစလုံးကထိတ်တန့်ကိုယ်စားလှယ်တွေပါဝင်ခွင့်ရဖို့လည်းတိုက်တွန်းခဲ့ကြပါတယ်ဒီမိုကရက်တွေရဲ့တောက်ဆိုချက်ကိုလက်ခံခဲ့ပြီးမလဲ Republican ကိုယ်စားလှယ်တွေနဲ့တွေ့ဆုံမှုမှာပါဝင်ခွင့်မပြုခဲ့ပဲ Republican တွေနဲ့တွေ့ဆုံပြီးနိုင်အနည်းငယ်အကြာမှာတွေ့ဆုံချမှာပါဒုတိယအထုပ်တွေ့ဆုံမှုမှာတော့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ဒီမိုကရက်လူနည်းစုခေါင်းဆောင် Chuck Schumer အမေရိကန်ကိုကားတွင်သွင်းမှုကအမျိုးသားလုံခြုံရေးအပေါ်တည်ရောက်မှုတွေကိုစုံစမ်းစစ်ဆေးမယ်။သမ္မတတော်နဲ့ထွန့်ရဲ့ဆုံးဖြတ်ချက်ကိုတရုတ်နယ်ဂျပန်တို့ကဝေဖန်လိုက်ပါတယ်။အမျိုးသားလုံခြုံရေးဆိုတာကိုအလွဲသုံးစားလုပ်နေတာဟာဆိုရင်ကမ္ဘာကုန်သွယ်ရေးစနစ်ကိုရုပ်ရော်စေပြီးပုံမှန်နိုင်ငံတကာကုန်သွယ်ရေးကိုလည်းနှောက်ယှက်ဖြစ်ရတယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနပ ကမ္ဘာဈေးကွက်ကိုအထိနာစေနိုင်တယ်လို့ဂျပန်ကုန်သွယ်ရေးဝန်ကြီးဟီရိုရှိကဆီကိုကပြောပါတယ်အမေရိကန်သမ္မတထရန့်ကတော့အမျိုးသားလုံခြုံရေးအတွက်လို့ဆိုပြီးအမေရိကန်ကိုတင်သွင်းတဲ့သမ္မတအပေါ်မှာအခွန်25ရာခိုင်နှုန်းအလူမီနီယံအပေါ်မှာအခွန်100ရာခိုင်နှုန်းတိုးမြှင့်ကောက်ခံပြီးဖြစ်ပါတယ်အမေရိကန်ကိုကတင်သွင်းမှုတွေမှာအခု25ရာခိုင်နှုန်းအထိကောက်ဖို့သမ္မတကစဉ်းစားနေတာပါအမေရိကန်ကုန်ထုတ်လုပ်ငန်းတွေပြန်လည်နှိုးထလာစေဖို့ကြိပြုထားတဲ့သမ္မတထရန့်ကကုန်သွယ်ရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေကိုထောက်ချောက်လုပ်နေတာပါတရုတ်ဘက်ကအမေရိကန်ကုန်ပစ္စည်းတွေပို့ပြီးတော့ဝယ်ဖို့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှု NAFTA ကိုပြန်လည်ဆွေးနွေးနေတယ်လို့သမ္မတနဲ့အလူမီနီယံသွင်းကုန်တွေအပေါ်မှာလည်းအခွန်တိုးကောက်ခဲ့တာဖြစ်ပါတယ်
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 5953ညာလိုင်းဒိုမီတာ25 kHz 7183ညာလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 5905တို့ကနေထုတ်လွှင့်ပေးနေပါရခြင
်းယူအမေကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ကြတာပင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးခြေနေတွေထိုးတက်လာအောင်ဖိအားပေးနိုင်မှုရည်ရွယ်ပြီးအမေရိကန်အောက်လွှတ်တော်ကဥပဒေပြင်ဆင်ချက်တစ်ခုကိုတခဲနဲ့တည်ပြလိုက်ပါတယ်။အမေရိကန်အမျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေ NDAA မှာမြန်မာနိုင်ငံဆန်ပြင်ဆင်ချက်ကိုအင်္ဂါနေ့ကအောက်လွှတ်တော်ထဲမှာထောက်ခံမဲ382မဲ၊တန့်ကွက်မဲ30နဲ့တည်ပြလိုက်တာပါ။အမေရိကန်ကာကွယ်ရေးအဥပဒေမှာပြင်ဆင်ချက်တွေကိုနှစ်စဉ်နှစ်တိုင်းလွှတ်တော်ကဆုံးဖြတ်လို့ရှိပြီးအခုနောက်ဆုံးမြန်မာနိုင်ငံဆန်ပြင်ဆင်ချက်ကိုတော့ထက်လွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုပေးရအောင်မှာဖြစ်ပါတယ်။ပုံမှန်အဖြစ်နှစ်ကုန်မဲလောက်မှာတည်ပြုပြတ်ထန်းလို့ရှိရဲကာဝေးအဥပဒေမှာမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကိုတည်ပြုခဲ့မယ်ဆိုရင်တော့အမေရိကန်ရဲ့လူညွှန်းဆိုင်ရာအကူအညီတွေမြန်မာစစ်တပ်နဲ့လူညွှန်းတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ်တားမြစ်ကန့်သတ်ခံရမှာပါမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူလက်ရှိရောအနားယူသွားတဲ့စစ်ဖက်ဆိုင်ရာအရာရှိတွေပေါ် Facebook တံခတ်အရေးယူမှုတွေလည်းပေါ်ဝင်မှာဖြစ်ပါတယ်အမေရိကန်ကာဝေးအဥပဒေမှာမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကိုတော့အလုပ်တော်နိုင်ငံခြားရေးရာကော်မတီကထိတ်တဲဒီမိုကရက်အမတ်တူဖြစ်တဲ့အီလီယော့အန်ဂယ်ကဦးဆောင်တင်သွင်းခဲ့တာပ
ါစကမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းရိုဟင်ဂျာစစ်သွေးကြွအုပ်စုကဟိန္ဒူဘာသာဝင်100လောက်တပ်ဖြတ်ခဲ့ကြောင်းဖော်ပြခဲ့တဲ့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အစိုးရခန်းစာကိုမြန်မာစစ်တပ်ကကြိုဆိုလိုက်ပါတယ် ARSA အစိုးရအုပ်စုရဲ့လုပ်ရက်တွေကိုအထောက်အထားတွေနဲ့သတင်းအမှန်အတိုင်းဖော်ပြခဲ့တဲ့အတွက်တမာတမတ်ကြတဲ့လုပ်ရက်အဖြစ်ကြိုဆိုကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့ပဲကြေညာချက်ထုတ်ခဲ့တာပါမြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်တွင်းကဖြစ်ရပ်တွေနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ရှင်းလင်းချက်တွေရှိခဲ့ပေမဲ့ အနောက်နိုင်ငံကသတင်းဌာနကြီးတွေနဲ့အစိုးရတွေကလက်မခံမဲတဖက်သက်ဆွဆွဲချက်တွေနဲ့အစိုးရနဲ့တပ်မတော်အပေါ်ဖိအားပေးဆက်ဆံခဲ့ကြောင်းဖော်ပြပါတယ်။မျက်မြင်ကိုတွေ့ကြုံခဲ့သူတွေရဲ့ပြောဆိုချက်တွေအသက်မသေးလွတ်မြောက်လာသူတွေနဲ့တိမှုတေခင်စစ်ဆေးချက်တွေအပေါ်စနစ်တကျလေးလာဆန့်စစ်ထုတ်ပြန်ထားတယ်လို့ဆိုရဲ Amnesty International ရဲ့အစိုးရခန်းစာမှာတော့အရက်သားရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းမှတ်တမ်းတင်ထားတာပါ။ ARS ရဲ့အဖွဲ့ရဲ့ရက်ဆက်ချမ်းကြုံမှုတွေကိုလစ်လျူရှုထားလို့မဖြစ်နိုင်တယ်လို့မြန်မာလုံခြုံရေးတပ်ဖွဲ့တွေကျူးလွန်ခဲ့တဲ့လုပ်ရက်တွေနှီးတူလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်တာဝန်ယူရမှာဖြစ်ကြောင်းလည်းအစိုးရခန်းစာကဖော်ပြပါတယ်မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်ကပဋိပက္ခအတွင်း ARS အစွန်းရောင်အုပ်စုကဒေသခံတိုင်းရင်းသားတွေအပေါ်ရဲရဲဆက်ဆက်တပ်ဖြတ်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းလဲဓာတ်ပုံအထောက်အထားတချို့နဲ့အတူသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
နိုင်ငံကရည်တက်ပူးတွဲစီးရေးလက်ချက်မှုအစီအစဉ်မှာတရုတ်နိုင်ငံပအဝင်ဝင်ယူသိမ်းမှုအမေရိကန်ရဲ့ဆုံးဖြတ်ချက်ဟာအပြုသဘောမဆောင်တဲ့လုပ်ရဖြစ်တရုတ်ကာကွယ်ဝန်ကြီးဌာနကဒီနေ့ပဲပြောဆိုလိုက်ပါတယ်အမေရိကန်ကပအဝင်ဝင်ယူသိမ်းမှုဆုံးဖြတ်ခဲ့ပေမဲ့အာရှပစိဖိတ်ဒေသငင်းချိုင်းနဲ့တည်ငြိမ်ရေးကိုထင်းထင်းနဲ့အောင်တရုတ်နိုင်ငံကဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းတရုတ်ကာကွယ်ဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြခဲ့တာပါမင်းလုံးကအမေရိကန်ရဲ့ဆုံးဖြတ်ချက်ကိုကြေညာရမှာတော့တောင်တရုတ်ပြည်နယ်မှာမတည်မငြိမ်အခြေအနေတွေဖြစ်အောင်ဖန်တီးနေတဲ့တရုတ်နိုင်ငံရဲ့အပြုမူဟာအမေရိကန်ဦးဆောင်တဲ့ပူးတွဲစီးရေးလက်ချက်မှုရဲ့မူရီနဲ့ဆက်ကျင်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်တရုတ်နိုင်ငံချဲဝင်ကြီးဝမ်ယီကတော့တောင်တရုတ်ပြည်နယ်ပြည်မှာတရုတ်နိုင်ငံရဲ့စီးရေးလက်ချက်မှုတွေဟာကာကွယ်ရေးအတွက်သာဖြစ်ပြီးအမေရိကန်ကဟာဝိုင်ရီနဲ့ဂိုအန်တို့မှာလှုပ်ဆောင်နေတဲ့စီးရေးလှုပ်ရှားမှုတွေနဲ့ဆိုင်ရင်မပြောပါလောက်ကြောင်းလည်းပြောဆိုခဲ့ပါတယ်
ရှာဆွေးမှုကျူးလွန်တဲ့ခိုးဝင်ရွှေ့ပြောင်းနေလျှော့ချရေးအမေရိကန်ကိုထိထိရောက်ရောက်မကူညီတဲ့နိုင်ငံတွေအပေါ်အကူအညီပေးမှုပုံစံလုံးဝပြောင်းလဲဖြစ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဒီလိုငန်းစဉ်အပေါ်သူ့ရဲ့မျှော်မှန်းချက်ကိုလည်းသမ္မတကပြောပါတယ်နိုင်ငံတစ်ခုကနေတဦးဝင်လာတိုင်းအဲ့ဒီနိုင်ငံကိုအမေရိကန်ကအကူအညီဖြစ်ပေးနေတဲ့အထက်ကငွေကြေးပမာဏတစ်ခုကိုလျှော့ချပြင်မယ်လို့သမ္မတထရန့်ကပြောပါတယ်အကူအညီလုံးဝမပေးတော့တာမျိုးလည်းဖြစ်သွားနိုင်တယ်လို့ပြောပါတယ်။ဘယ်နိုင်ငံဆိုပြီးတည်ထောင်ရည်ညွှန်းပြောဆိုခဲ့တာမျိုးတော့မရှိပါဘူးရှင
်။ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ထိုက်တို့ပြောပြခဲ့ကြတာပါ။ VU ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို VU ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နေပါလေ။ကျမဤကန္တာဥုံခင်ရဲ့တုံသက်ချက်နဲ့တိုင်းရင်သတင်းလွှာဆတဲ့အပတ်စဉ်ကန္တာတွေမတင်ဆက်ခင်အခုရင်ဆုံးတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတင်ဆက်သွားပါမယ်။လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်တပ်နဲ့လုံခြုံရေးအဖွဲ့အစည်းတွေကိုအရေးယူမဲ့ဥပဒေပြင်ဆင်ချက်မူကြမ်းကိုအမေရိကန်အောက်လွှတ်တော်ကတခဲနဲ့အတည်ပြုလိုက်ပါတယ်။ဒီဥပဒေအကြမ်းအရမြန်မာလုံခြုံရေးအဖွဲ့အစည်းနဲ့တာဝန်ရှိသူတချို့ကိုဗဏ္ဍာရေးငွေကြေးဆိုင်ရာအရေးယူတန်ခတ်မှုတွေနဲ့သူတို့ရဲ့ပြည်ဝင်ခွင့်ပိတ်ပင်တာတွေရှိလာမှာဖြစ်တယ်လို့အမေရိကန်နဲ့မြန်မာစစ်တပ်ချင်းဆက်ဆံမှုအပေါ်မှာလည်းအကန့်အသတ်တွေဖြစ်သွားစေမှာပါဒီအကြောင်းကိုတားညွန့်ဦးကအပြည့်စုံပြောပြမှာပ
ါအခုဒီအောက်လွှတ်တော်ကနေပြီးတော့ထောက်ခံမဲ382မဲကန့်ကွက်မဲ30နဲ့အတည်ပြုလိုက်တဲ့ NDAA အမေရိကန်နိုင်ငံကာကွယ်ရေးလုပ်ပိုင်ခွင့်အုပ်ပြီးမြန်မာနိုင်ငံဆိုင်ရာပြစ်စင်ချက်မူကြမ်းအရရိုဟင်ဂျာကချင်ချင်းကရင်နဲ့မြန်မာနိုင်ငံကတခြားလူနည်းစုလူမျိုးတွေအပေါ်မှာလူခွေကျူးလွန်တဲ့စစ်ဖက်နဲ့လုံခြုံရေးအာဏာပိုင်တွေကိုဗန်နာငွေကြေးအရပိတ်ဆို့အရေးယူဖို့အမေရိကန်ပြည်ဝင်ခွင့်တွေပိတ်ပင်ဖို့အစိုးရအာဏာပိုင်တွေကိုလုပ်ပိုင်ခွင့်ပေးထားပါတယ်မြန်မာစစ်တပ်အနေနဲ့လူခွေအခြေခံစံနှုန်းတွေတိုးတက်ကောင်းမွန်လာပြီးတော့အရသာအစိုးရထိန်းချုပ်မှုအောက်ရှိလာတယ်ဆိုတဲ့အထောက်အထားတွေမရှိသေးပေမယ့်မြန်မာနဲ့အမေရိကန်စစ်ဖက်ဆက်ဆံရေးတွေကိုကန့်သတ်ထားပါတယ်အထူးသဖြင့်တော့ဒီဩဂတ်စ2018ခုနှစ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ရိုဟင်ဂျာလူနည်းစုတွေပေါ်ပြုတ်မှုဆက်ဆံခဲ့တာတွေကိုထောက်ပြပြီးတော့အခုဒီပြစ်စင်ချက်ဥပဒေကြမ်းဟာမြန်မာနိုင်ငံလူခွင့်အခြေအနေတိုးတက်လာအောင်လို့ပြားပေးဖို့ရည်ရွယ်ထားပါတယ်။ဒီပြစ်စင်ချက်ဥပဒေကြမ်းကိုဥဆောင်အစိုးတင်တဲ့ဒီအောက်လွှတ်တော်ဒီမိုကရက်အမတ်အီလီယတ်အန်ဂျယ်ကဒီအဖြစ်ပြက်ကြောင့်မလို့ဒုက္ခသည်ခုနှစ်သိန်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပြီးတော့အဲဒီက80ရာခိုင်နှုန်းဟာကလေးနဲ့အမျိုးသမီးတွေဖြစ်ကြတယ်လို့ဆိုပါတယ
်။ This is a man-made crisis.ethnic cleansing perhaps
ဒါလူကြောင့်ဖြစ်ရတဲ့အချက်တည်းပါလူမျိုးနွယ်စုလက်ရှင်းလင်းဖယ်ရှားမှုပါမျိုးလုံးတက်ပြတ်မှုဖြစ်ကောင်းဖြစ်နိုင်ပါတယ်အခုချိန်ထိဒီဖြစ်ရတဲ့တာဝန်ယူမှုတာဝန်ခံမှုမရှိသေးပါဘူ
းအောက်လွှတ်တော်ကအခုတီးပြုတ်ပေးလိုက်တဲ့ NDAA ရဲ့မြန်မာပြည်ဆိုင်ရာပြင်ဆင်ချက်မူကြမ်းမှာအဓိကချက်ကတော့မြန်မာစစ်တပ်ကိုပို့ပြီးပြစ်မှတ်ထားပါတယ်ဒီအရေးယူမှုတွေဟာအပြောင်းလဲကိုဖြစ်စေမယ်လို့ယုံကြည်တဲ့အကြောင်းလဲအောက်လွှတ်တော်အမတ် Elliot Angel ကပြောသွားပါတယ
် This measure would change that It would limit U.S. military to military assistance with the Burmese military until we see progress in human rights and accountability.
လူခွင့်ချိုးဖောက်မှုတွေမှာပါဝင်ပတ်သက်တဲ့စစ်ဖက်နဲ့လူညွန့်တက်တွေကိုဘဏ္ဍာငွေကြေးဆိုင်ရာပြင်ထန်တဲ့အရေးယူမှုတွေနောက်ပြည်ဝင်ပြည်ပနာတွေလောက်ပါမယ်နိုင်ငံတွင်းမှာပုံလင်းမြင်သာမှုဖြစ်အောင်အားပေးပါမယ်မြန်မာကြောင်မြန်လုပ်ငန်းပိုင်းမှာစစ်တပ်ကဩဇာလွှမ်းနေတာတွေကိုပြစ်မှတ်ထားပြီးပြည်ဝင်ပြောင်းလဲလုပ်ဖို့တွန်းအားပေးပါမယ်လူမျိုးနွယ်စုလိုက်ရှင်းလင်းမှုတွေ
စံနှုန်းတွေနဲ့ညီညွတ်တဲ့လုပ်ငန်းကုမ္ပဏီတွေကိုစီးရင်ပြုစုခြင်းအဖြစ်အရသာအစိုးရနဲ့ရက်အဖက်အဖွဲ့တွေဘက်ကဒီမြန်မာကြောင်မြတ်လုပ်ငန်းပြုပြင်ပြောင်းလဲဖြစ်ဖို့ကြိုးပမ်းတာတွေကိုလည်းအားပေးသွားမယ်လို့အဲ့ဒီဥပဒေကြမ်းမှာဖော်ပြပါတယ်1982နိုင်ငံသားအဥပဒေကိုပြန်လည်ပြင်ဆင်ရေးအပါအဝင်ရွန်ကြချက်တဲကိုဖြစ်ရှင်းရေးအတွက်ရသစုအနေနဲ့သူစွမ်းဆောင်နေသူတွေလှုပ်ဆောင်မှုကိုလည်းတိုက်တွန်းထားပါတယ်။အမေရိကန်ကာကွယ်ရေးအဥပဒေမှာပြင်ဆင်ချက်တွေကို22တိုင်းလွှတ်တော်ကဆုံးဖြတ်လို့ရှိပြီးတော့အခုနောက်ဆုံးမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကိုတော့ထက်လွှတ်တော်မှမဲခွဲဆုံးဖြတ်ပြီးတည်ပြုပေးရမှာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံရေးကော်မတီမှာပဲပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းတုန်းကလည်း2018မြန်မာနိုင်ငံဆိုင်ရာအဥပဒေမူကြမ်းကိုတည်ပြုထားပြီးတော့ဥပဒေဖြစ်ပြဋ္ဌာန်းမှုအတွက်အထက်နဲ့အောက်လွှတ်တော်တွေမှာမဲခွဲကြရမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂတ်စ်လတည်းရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစကန်30လောက်ဆင်းနစ်တိုက်ခိုက်ခဲ့တဲ့အာဆာအစိုးရအုပ်စုကိုလိုက်လံရှင်းလင်းတဲ့နေရာမှာမြန်မာစစ်တပ်ကလူခွင်ချူဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးတော့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အဆင့်ထိရောက်ခဲ့တဲ့ကြောင်းအမေရိကန်ပါဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင်အဖွဲ့တွေကဆွဆဲထားပြီးတောင်းရှိသူတွေကိုလည်းပေါ်ထုတ်ရေးယူဖို့တိုက်တွန်းနေကြတာပ
ါ။ကိုသားညွန့်ပြောပြသွားတာဖြစ်ပါတယ်။အခုတော့စီးပွားရေးဇုံသစ်တစ်ခုတည်ထောင်မဲ့တည်င်းကိုလည်းပြောပြခြင်းပါတယ်။တရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မဲ့စီးပွားရေးဇုံတစ်ခုကိုမူဆယ်မှာတည်ထောင်ဖို့စီစဉ်ဆောင်ရွက်နေပြီလို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဒုဝန်ကြီးကပြောကြားလိုက်ပါတယ်။တိုက်ပွဲတွေနဲ့နေမည်မတည်မငြိမ်ဖြစ်နေတဲ့အဲ့ဒီဒေသမှာအခုလိုစီးပွားရေးဇုံတစ်ခုလှုပ်ဆောင်ဖို့ကစိန်ခေါ်မှုတွေအများကြီးရှိနိုင်တယ်လို့ထောက်ပြသူတွေရှိနေပါတယ်။ VOA မြန်မာပိုင်းသတင်းတော့ကောင်းဆန်ဟင်းကသတင်းပေးပို့လာတာပါ။
ပြီးခဲ့တဲ့ဗိုလ်ဒေဦးနီကနေပြီးတော့မှလောက်ခဲ့တဲ့စီးပွားကုသရေးဝန်ကြီးဌာနရဲ့တနေ့စာလှုပ်ဆောင်မှုတွေပြည်သူကိုရှင်းလင်းပြောဆိုတာမှာတူဝင်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဘလို့ကြောင့်မူဆက်ဒေသကိုရထားရသလဲဆိုတာနဲ့ပတ်သက်လို့ဦးအောင်သူကအခုလိုရှင်းပြခဲ့ပါတယ်။
ဒီကမှာကုသရေးဝန်ကြီးပုံပြမှုလုပ်နေတဲ့အားနေရာရှိပါတယ်။အဖွဲ့စည်းပြီးတော့မှဒီကောင်ကြီးကပြည်လာတဲ့အခါမှာဒီလောက်ကြီးကတော့ကျွန်တော်တို့လက်ဆက်ချက်မှာပြည်ရမှာလို့စုပြည်လုံးချက်တဲ့စုမှာလိုက်ရှိပါတယ်။တစ်ချက်ကတော့အဲ့ဒီနေရာမှာနေရာချင်းဒါပတ်လို့ဖြစ်နေပြီရှိတာပါတော့။ကိုယ့်ဘက်မှာတွေ့ဒီတွေ့ဒီပေါ့နော်။ဒီဘက်မှာကျွန်တော်ကမူစေပေါ့လေ။အဲ့ဒီဖိုင်ကိုကျွန်တော်တို့ကိုကျွန်တော်ကကျွန်တော်စက်တက်ပြီးကျွန်တော်ညာထားပါတယ်။
ဒီစီမံကိန်းဟာနှစ်နိုင်ငံပိုင်တဲ့နေမျိုးတွေပေါ်မှာတိဆောက်သွားမှာဖြစ်တယ်လို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအောက်မှာလှုပ်ဆောင်သွားမှာဖြစ်တယ်လို့ဦးအောင်သူကဆိုပါလေ။
ကျွန်တော်တို့ဒီချွေဘက်ချိုင်ရဲ့မြန်မာဘက်ချိုင်ရဲ့ပါဒီ border တစ်ခုဖွဲ့ပြီးပို့ဆောင်ချက်ပြောတာအဆောင်တွေခုထောက်ပါတယ်။အဲ့ဒီပို့ဆောင်ရဲ့ဆက်ဆံမှုကတရုတ်ဘက်ကတော့ဒုတိယချမ်းမှာစက်မှုစုကားမှုကိုလုပ်ထားပါတယ်။အဲ့တော့ဒုတိယချမ်းမှာလည်းကျွန်တော်တို့ဒီနေ့အနည်းဆုံးစက်မှုစုကားမှုတော့ဖြစ်တဲ့ကြောင့်ကိုကျွန်တော်စီးပွားရေးလုပ်ငန်းရှင်EOI ကို expression of interest ကိုကျွန်တော်ခေါ်တာပါတယ်။ခေါ်ရပြီးခါကျတော့သူတို့ရဲ့ intention ကိုမြင်ပြီးတော့မှတော်တော်ကြည့်ဒီ pose ကိုတစ်ခါကျတော့ရှင်ပြီးပြီးလို့ခေါ်တဲ့စက်စက်ပုံကျွန်တော်ဟုတ်တယ်ဆိုင်တော့
လက်ရှိမူဆယ်ဒေသမှာတော့နေမည်မအေးချမ်းမှုတွေရှိနေတာပါမူဆယ်မြို့ကခွာညိုရောင်းဝယ်ရေးလုပ်ငန်းပိုင်ရှင်ဦးဆိုင်ခင်မောင်ကတော့နှစ်နိုင်ငံကုန်တယ်မှုဟာတစ်ဖက်ဆောင်နဲ့ကုန်တယ်မှုဖြစ်နေတဲ့အတွက်အခုလိုစီးပွားရေးဆောင်တိဆောက်ချင်းကနိုင်ငံအကျိုးစီးပွားနဲ့တက်ဆိုင်နေတယ်လို့သုံးသပ်ပါတယ
်လက်ရှိအခြေအနေရရပြောရမယ်ဆိုရင်တော့ဒါကဟောပါပေါ့လေနော်နေမည်လုံခြုံရေးပေါ့နေနော်အဲ့ဒါကတော့ထားတော့ဒီကြီးသားပဲမကောင်းဘူးအဲနောက်ကျွန်တော်တို့ကဒီငွေကြေးခိုင်းစီအပိုင်းမှာရတော့မညီရမှုဒါကြီးမားနေတယ်တေဝီရငွေကြေးရခိုင်မှာတော့ပမာပြရကျွန်တော်တို့ကျင်းလို့ရတာဖောင်းပွားအဲ့လိုအနေထားလေနောက်ပြီးတော့စီးပွားရေးရမညီရမှုတွေပါလေနော်တပတ်ဆောင်တဲ့ကုန်တော်မှုပုံစံမျိုးဖြစ်နေတဲ့အနေထားမှာတော့အလုံးပြည်နေတဲ့အတိုင်းပဲလေနော်ပိုဖက်ကဟိုဟာပို့ကုန်တို့ပါမှမမေ့ရမရှိပဲနဲ့သူတုံးတွင်းကုန်ကြီးတို့ပဲအားထားနေရတဲ့အနေထားရှိနေရတယ်အဲ့ဒီအနေထားမျိုးကြတော့ဒီတိုင်းပြည်ရဲ့ဒါစီးပွားရေးကဘယ်လိုမှအော်ခိုင်မာလာမှုရှိမှာမဟုတ်ငွေကြေးရလည်းဒီတိုင်းပဲခိုင်မာမှုရှိလာမှာမဟုတ်ဘူး
အဲ့တော့ဒါဒီမူဆဲအနေနဲ့ပြောရမယ်ဆိုတော့ဒါဒီမူဆဲအပိုင်းမှာကွက်ကွက်လေးကြီးလို့မရဘူးနော်ဆိုတော့ဒီစီပွားရေးစနစ်နိုင်ငံရေးစနစ်အားလုံးကတက်ရောက်နေကြပဲမူဆဲမှာတော့စီပွားရေးလုပ်ငန်းတွေပြန်လဲလဲပဲနေပြီမဲ့နေမီမအေဂျင့်သေးလို့ကြီးလက်စာစာအလုံးလုံးနေရာတယ်လို့လည်းသူကဆက်ပြောပါတယ်မြန်မာတရုတ်ကုန်သွယ်ရေးစကန်လေးခုရှိပြီး မိုင်းလိုင်းနေစကုံတေးစကန်ကိုတော့ရှာသားစေဖြစ်ပါတယ်ကုံတေးစကန်တွေတဲ့အကြီးဆုံးဖြစ်တဲ့မူဆေတရ၅မိုင်ကုံတေးရေးစုံကိုတော့1998ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
လူမှုရေး စီးပွားရေး နိုင်ငံရေး နဲ့ ဘာသာရေး နယ်ပယ်တိတိ မှာ လူမျိုးမျိုးတွေရဲ့ ယုံကြည်ရာ အားလုံးကို သူယုံကြည်ရာ အစီအစဉ် မှာ တင်ဆက်ပေးနေပါတယ် အပတ်စဉ် စနေ ညပိုင်း အစီအစဉ် မှာ တင်ဆက်ပေးနေတာ ပါ စောင့်မျှော် နားဆင်ပါဗျာ
UA အမေရိကန်တန်က ကျန်သာပရီနီ ညပယ် အစီအစဉ် တွေကို ဆက်ပြီး တင်ဆက်နေပါတယ် ခင်ဗျာ အခု ဆက်ပြီး နားဆင်ရမှာက ရက်ကြေး ဥပဒေ ဘာကြောင့် ပြင်ဆင်သင့်တယ်လဲ ဆိုတာကို ကြည့်ရအောင်ပါ NLD အစိုးရ တက်လာပြီး နောက် ပိုင်း တန်လဲ ပြင်ဆင်ထားတဲ့ ရက်ကြေး ဥပဒေ မှာ တိုးတက် ပြောင်းလဲမှု တွေ ရှိခဲ့ပေမဲ့ ရှင်းလင်းမှု မရှိတဲ့ စည်းမျဉ် တွေ လူမှုပါဝင်မှု မရှိတဲ့ အာဏာရှင်စနစ် အုပ်ချုပ်ရေး စနစ် တွေ ရှိနေသေးတာကြောင့် နောက်ထပ်ပြင်ဆင်မှု တွေ လုပ်ဖို့ လိုအပ်နေသေးတယ် လို့ အရက်ဖက် အဖွဲ့အစည်း တချို့က ဝေဖန်လိုက်ပါတယ် ရကြေး ဥပဒေ ကို လက်တွေ့ အသုံးချတဲ့ နေရာမှာ ပြဿနာ တွေ အငင်းပွားမှု တွေ ရှိနေသေးတာကြောင့် 2020 ရွေးကောက်ပွဲ မတိုင်ခင် ပြန်လည်ပြင်ဆင်သင့်တယ် လို့ ACDD Core Democracy ဖွံ့ဖြိုးရေး လှုပ်ရှားမှု ကော်မတီ က တိုက်တွန်းလိုက်တာပါ VOA သတင်းတော့ ကိုဇော်ထက်က တင်ပြမှာပါ
2012 ကအတည်ပြုခဲ့တဲ့ ရကြေး ဥပဒေ လို့ ခေါ်တဲ့ ရက်ကွက်သုံးမှု ကြီးရအောင်စု အုပ်ချုပ်ရေး ဥပဒေ မှ အာဏာရှင်စနစ် အုပ်ချုပ်ဆောင်ရွက်မှု ရရှိခဲ့ကြကြောင်း NLD အစိုးရ တက်လာပြီး နောက်ပိုင်း တတိယအကြိမ် ပြင်ဆင်မှု တွေ လုပ်ခဲ့ပါတယ် ဒီလို ပြင်ဆင်ခဲ့ပေမဲ့လည်း လူမှုပါဝင်မှု မရှိရအောင် အုပ်ချုပ်ရေး စနစ် ဒီမိုကရေစီ နည်းကမ်း ရွေးကောက်ပွဲ တစ်ခုရဲ့ အခြေခံမူ တွေကို ပြက်ပြယ်စေတဲ့ အကြောင်း အရာ တွေ ဆက်ပြီး ပါဝင်နေရကြောင်း လွှတ်တော် အနေနဲ့ ရကြေး ဥပဒေ ကို ထပ်ပြီး ပြင်ဆင်သင့်တယ် လို့ ဒီမိုကရေစီ ဖွံ့ဖြိုး တွတ်တက် လှုပ်ရှားဆောင်ရွက်မှု ကော်မတီ ရဲ့ လှုံ့ဆော် စည်းရုံးရေးမှု ဒေါက်တာ ရှင်းလက်ကြီး က ပြောပါတယ်
ကျွန်တော်မြန်မာနိုင်ငံမှာ အထူးရွေးကောက်ပွဲ ဟာ အသက် 80 နှစ်ပြည့်ကြတဲ့ နေပြည်တော် ရှိရဲ့ ဆိုတော့ အခြေခံ ဥပဒေမှာ ဟော ပြဋ္ဌာန်းပေးထားတယ် ဒါပေမဲ့ အဲ့ဒီ ပြဋ္ဌာန်းချက် တွေနဲ့ ဆန့်ကျင်သွားပဲ ထူးဆန်းသွားပဲ
ဒီကေဒီတန်ရာအစ်ကိုရဲ့ရွာအစ်လုတ်တဲ့ရေကောက်ပွဲပို့သိနေတဲ့ရေကောက်ပွဲဒီမှာတော့လူတိုင်းကိုမဲပေးခွင့်လုံးဝမပေးထားပဲနဲ့တိအိမ်တယောက်အိမ်တော်ဦးကြီးဆိုတာမျိုးဖြစ်ပေါ်နေခဲ့တယ်ပေါ့နော်ခုအိမ်တော်စုထဲမှာဒီလူကြီးဆက်ဦးရှိနေအောင်မှအသက် 80 နှစ်ကျော်ရှိပြီသူဆက်ရောက်ရှိနေတယ်ဆိုရင်တော့မှတယောက်ပဲမဲပေးခွင့်တော့ဒါရေကောက်ပွဲဖြစ်နေတယ်ရေကောက်ပွဲအစ်မတို့ကြီးကယူထောက်ပွဲလို့ပြောလို့မရနိုင်ဘူးပေါ့နော်ဒီကတော့မလို့ဒီလူတိုင်းမဲပေးခွင့်ကမရှိမနေဒါပြတ်ဆဲရမယ်နောက်အခြေခံဒီတန်ရာအစီအစဉ်ရေကောက်ပွဲဒီမှာလူတိုင်းကမဲပေးခွင့်ရှိရမယ်ဆိုရင်ဒီစနစ်ကတော့တိုက်တွန်းတာပါရေကြီးအစ်အုပ်ချုပ်ရေးမှုတွေကိုတာဝန်
ို့တောင်းဝင်ခံတာမဟုတ်ပဲနဲ့ဒီလေးကြီးလောက်ခံဒီလေးရဲ့ခန့်အပ်ချက်ဝန်ထမ်းတွေတကယ်လို့လည်းအစင်းနဲ့ခရိုင်အစ်စ်အုပ်ချုပ်ရေးမှုတွေကိုလည်းတောင်းဝင်ခံရတယ်ဆိုတာဖြစ်နေတယ်ဆိုတော့ဘာလို့ဒီချင်းအဖြစ်ဒီလေးကြီးဆိုတာဒီကာဝေးဦးစီးချုပ်ကနေနေမဲ့စင်စင်တွင်းတဲ့ပုဂ္ဂိုလ်ကအဆောင်နေရတဲ့ဝန်ထမ်းဖြစ်နေတယ်အဆုံးစုံဆုံးတွေ့ချင်တယ်ဆိုရင်တော့ဒီမှာကနေစဉ်ဒါတော့တောင်းဝန်ခံရတဲ့အုပ်ချုပ်ရေးပုံစံလက်ရှိမှာဖြစ်နေတယ်ပြောလို့ရတယ
်။ရက်ကြီးဥပဒေပြင်ဆင်ဖို့ကြိုးပမ်းဆောင်ရွက်နေတဲ့အဖွဲ့ဖြစ်တဲ့ရက်ကြီးရပ်ပတ်ပူပေါင်းအဖွဲ့ကို2016မှာဖွဲ့စည်းခဲ့ပြီးအဲ့ဒီအဖွဲ့မှာဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီအပါအဝင်ညီညွတ်ချင်းမြန်မာအဖွဲ့နဲ့အဖွဲ့ပေါင်း10ဖွဲ့ပူးပေါင်းဆောင်ရွက်နေရဖြစ်ပါတယ်။ဒီလအတွင်းထုတ်ပြန်ခဲ့တဲ့ရက်ကြီးဥပဒေပြင်ဆင်ရေးသုံးသပ်ချက်စာတမ်းနဲ့ပတ်သက်လို့ညီညွတ်ချင်းမြန်မာအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကအခုလိုရှင်းပြပါတယ
်။ဟုတ်ကဲ့ရက်ကြီးဥပဒေကကျွန်တော်တို့ရဲ့အခြေခံလူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့တကယ်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်တယ်။ဒါကြောင့်လဲဆိုတော့ရက်ကြီးတွေကကျွန်တော်တို့ရက်ရွာအတွင်းမှာလူထုနဲ့တိတွေ့နိုင်ဆုံးလူထုရဲ့လုပ်ငန်းတာဝန်မှာပို့ပြီးတော့အရေးကြီးတဲ့ဖြစ်တဲ့အတွက်လူထုတွေရဲ့ဆန္ဒနဲ့ရွေးချယ်တင်မြှောက်သောဒီမိုကရေစီသဘောတရားတွေဒီမိုကရေစီကျင့်သုံးနေကျင့်သုံးမှုအရင်လိုအပ်ပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်ဒီလိုမျိုးအောက်ခြေမှာဒါတွေကိုစနစ်တကျကျင့်သုံးတဲ့စနစ်ကောင်းရှိမှကျွန်တော်တို့အထက်အစစ်အစစ် င်းနဲ့တိုင်းစင်ပြီးလို့ရှိရင်အစိုးရစင်ဖြစ်ကိုဒီမိုကရေစီအုပ်မြစ်တွေချသွားနိုင်မှာဖြစ်ပါတယ
်။ရဲကြီးပူပေါင်းအဖွဲ့အနေနဲ့ရဲကြီးဥပဒေပြင်ဆင်ရေးအပါအဝင်သက်ဆိုင်တဲ့ဥပဒေတွေပြင်ဆင်ဖို့လှုပ်တော့ကိုလည်းတိုက်တွန်းထားသလိုအထူးကျေးဥချုပ်ရေးဦးစီးဌာနပေါ်စစ်တပ်ထိန်းချုပ်မှုဆွံ့လို့ဖို့ရဲသားတောင်းဝန်ရှိမှုကိုခွင့်ပြုပေးဖို့တောင်းဆိုထားပါတယ်။ရွေးချယ်လိုက်တဲ့အုပ်ချုပ်ရေးမှူးတွေကိုလည်းပြည်သူတွေပြန်လည်ဖြုတ်ချပိုင်ခွင့်ရှိမဲ့လုံတုံးလုံးကြီးစံတတ်မှတ်ချက်တွေရှိဖို့အရက်ပတ်အဖွဲ့အစည်းတွေကတောင်းဆိုနေကြတာဖြစ်ပါတယ်
။ပြည်ဝင်သင်းတော်ကိုဇော်တက်ဖြစ်ပါတယ်။မြန်မာပြည်သတင်းကနေပြီးတော့နိုင်ငံထိုင်းနိုင်ငံဘက်ကအဖမ်းဆီးသတင်းတပုတ်ကိုလည်းပြောပြခြင်းပါတယ်။ထိုင်းနိုင်ငံချာချင်းဆောင်ပြည်နယ်ခေါ်ရန်ခေကမြန်မာနဲ့လာဖို့အလို့သမားတရားကြောအလုပ်လုပ်နေတဲ့တက်စစ်ပစ္စည်းဆိုင်ရာဒီပစ္စည်းဟောင်းတွေကိုပြန်လည်တန့်စင်တဲ့ဝေးမိုင်းဓာတ် recycling ကုမ္ပဏီပိုင်ဆက်ယုံကိုထိုင်းရဲတွေကမေလ23ရက်နေ့ကစီးနှင်းပြီးအလို့သမားတွေကိုဖမ်းဆီးသွားပါတယ်။အဲ့ဒီဆက်ယုံမှာအလုပ်လုပ်နေတဲ့မြန်မာတွေကိုနေရပြန်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်။အကြောင်းစုံကတော့ VOA သတင်းတော့မအေးမှာကပြောပြမှာပါ
။ကွန်ပျူတာနဲ့လျှက်စစ်ဆိုင်ရာ toxic စိတ်တွေဖြစ်စေနိုင်တဲ့လျှက်စစ်သုံးပစ္စည်းအဟောင်းတွေထည့်ထားတဲ့ကုန်လောင်ရောင်တွင်းမှာမြန်မာနဲ့လာအိုနိုင်ငံသားအလို့သမားတရားကျော်ကအဲ့ဒီပစ္စည်းတွေကိုကင်တွယ်စီကြောတန့်စီနေကြတဲ့အလို့တွေကိုခိုင်းစီခံရတာပါဒီစက်ရုံမှာအလို့လုံနေကြတဲ့မြန်မာနိုင်ငံသားတွေကိုခြံဝင်းထဲကနေအပြင်ထုတ်ခွင့်မပေးဘဲစီကန်းနေတင်းကျပ်ထားတဲ့စက်ရုံလည်းဖြစ်ပါတယ်ဒီစက်ရုံကနေထွက်ပြေးဖို့အလို့သမားတွေစူးစမ်းခဲ့ကြတာတွေလည်းရှိခဲ့ပါတယ်ကျမ်းမာရေးနဲ့မညီညွတ်တာကြောင့်ဒီစက်ရုံကိုပိတ်ပစ်နိုင်ဖို့အတွက်ဒေသခံတွေကနေတိုင်ကြားရာကနေထိုင်းရဲတွေကဝင်ရောက်စီးနှင်းခဲ့တာဖြစ်ကြောင်းမြန်မာအလို့သမားတွေကိုအကူအညီပေးနေတဲ့AAC အလုသမားကူညီရေးအဖွဲ့ကကိုရဲမင်းကပြောပြပါတယ
်။စက်ရုံကလည်းကိုးလုံနေတဲ့ပုံစံလိုလိုကဲတော်ထဲမှာသူကဧကကျေကြီးထဲမှာလုံသားတွေကိုလည်းပိတ်ထားတဲ့ပုံစံမျိုးအပြင်လောကနဲ့ဆက်သွယ်ဖြတ်ထားတာ။ဟုတ်တယ်ဟုတ်တယ်မှာဆိုလိုတာကတော့ဒီကျွန်တော်တို့ MOU agency တွေနင်းနေတယ်လေ။ဟိုမိမိအလုသမားပို့ဆောင်ရေးကိုပဲဥပဒေချမှတ်ထားပဲနဲ့ဒီစက်ရုံတွေမှာဘလို့အနေနဲ့ရှိရဲဆိုတာလဲကိုကိုမဲ့လုံသားရဲ့ဟိုကျမ်းမာရေးတွေအခက်အခဲတွေတွေ့လဲကြိုးပြီးတော့ပို့တင်တာပေါ့နော်။ကျွန်တော်ကတော့အဲ့ဒီဘိုင်းလေးတော့ပြောခြင်းလေ။
ထိုင်းလူမျိုးတွေကတော့ဒီလုပ်ငန်းဟာကျန်းမာရေးထိခိုက်ပြီးကြာကြာကင်တွယ်တဲ့သူတွေဟာအနေရရှိတဲ့ဆွန့်ပစ်ပစ္စည်းတွေကနေရလာနိုင်တဲ့ဓာတ်ပေါင်းတွေကြောင့်ကင်ဆာနဲ့အဆုတ်ရောဂါဖြစ်ပွားမဲ့အနေရရှိတယ်ဆိုပြီးဒီစက်ရုံမှာမလုပ်ကြဘူးလို့လည်းဆိုပါရယ်စက်ရုံတွင်းကအသုံးပြုပြီးသားလျှက်စစ်ဆွန့်ပစ်အမိုက်တွေကိုတပ်ဆင်တာကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်နေတယ်ဆိုပြီးစက်ရုံကိုရက်30ပိတ်လိုက်ကြောင်းထိုင်းရနာပိုင်းကဆိုပါရယ်ပိုင်ရှင်ဖြစ်တဲ့ဟောင်ကောင်နိုင်ငံသားကိုလည်းလိုအပ်တဲ့စစ်ဆေးမှုတွေထပ်လုပ်မယ်ဆိုပြီးရဲဘော်ချုပ်ကြီးဝီရာချိုင်းကသတင်းတောက်တွေကိုထုတ်ဖော်ပြောဆိုသွားပါတယ်။အရင်တုန်းကတော့ဒီစက်ရုံကနေထွက်ပြေးဖို့အတွက်မြန်မာတွေစူးစမ်းခဲ့တဲ့ဖြစ်ရပ်တွေလည်းရှိခဲ့မှုပါတယ်။သူတို့ကိုပို့ဆောင်ခဲ့တဲ့ကုမ္ပဏီတွေကအလုပ်ကောင်းရမယ်၊ရက်စစ်ပစ္စည်းစက်ရုံမှာလုပ်ရမယ်ဆိုပြီးတော့ခေါ်ခဲ့ရကနေအမိုက်တွေတန့်စင်တဲ့စက်ရုံကိုရောက်ခဲ့ရတာကြောင့်အလုပ်သမားရဲ့အဖွဲ့အစည်းတွေကိုကူညီတောင်းခဲ့တာတွေလည်းရှိခဲ့ပါတယ်။အလုပ်သမားတွေရဲ့ပြောပြချက်အရအဲ့ဒီစက်ရုံမှာညဘက်တွေမှာထပ်မပြေးနိုင်ဖို့အတွက်လျှက်စစ်တွေလွှတ်ထားတယ်လို့လည်းသိရတဲ့အတွက်ထပ်ပြေးဖို့အတွက်ကြောက်လန့်နေခဲ့ကြတယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံမှာတော့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေနဲ့လူတွေရဲ့ကျန်းမာရေးထိခိုက်နေတယ်ဆိုပြီးဒေသခံတွေကတိုင်ကြားလာမျိုးတွေရှိရင်ထိုင်းရနာပိုင်းတွေကအရေးယူလို့ရှိပါတယ်။ဒီစက်ရုံတွေမှာအလုပ်လုပ်ကြတဲ့မြန်မာတွေဟာသူတို့ကျန်းမာရေးအတွက်အကာအကွယ်သုံးပစ္စည်းတွေမပါဘဲအလုပ်လုပ်ကင်နေကြတာဖြစ်တယ်လို့လည်းအလုပ်သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်။ဒီစက်ရုံကအလုပ်သမားတွေအတွက်ဘာတွေလောက်ဆောင်ပေးနိုင်မလဲဆိုတာသိရှိဖို့မြန်မာတန်ရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
။ထိုင်းအခြေစိုက် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်လဲဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာလိုက်တိတာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါလေခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသပတေးညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ1925 32တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ခြင်းနဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အဲ့ဒီအပြင်ကျွန်တော်တို့ဒီလူငယ်ကဏ္ဍအတွက်နဲ့ပတ်သက်ပြီးတော့မြေတောင်မြောက်ပေးရအလိုများရှိတယ်ဒီနှုတ်ထွက်ခွင့်ကြုံတွေ့ရတဲ့အခါကြောက်လို့ရှင်ဒီလိုမျိုးပညာတွေတယောက်နေနေဆ
ောရှယ်ဒါမျက်နှာမှသာဒေတာတွေမှာဖြစ်ပျက်နေတဲ့အခြေအနေတို့ကိုတိုင်းရင်းသတင်းလွှာနောက်အဲ့မှာတင်ဆက်တဲ့ကအပြည့်စုံကိုကြားပါမယ်အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ထပ်ဆောင်ကာကွယ်ဆေးနှစ်မျိုးထိုးပေးနေတဲ့အကြောင်းကိုတင်ပြထားပါတယ်ဂျပန်အိုးနှောက်ရောင်နဲ့အသေးရောင်အတဝါဘီကာကွယ်ဆေးအရင်ကမထိုးနိုင်ခဲ့သူတွေအတွက်မြန်မာနိုင်ငံမှာအခုပြန်ပြီးထပ်ဆောင်ထိုးပေးနေတာမို့အများဆုံးသွားထိုးသင့်တယ်လို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ဒီအကြောင်းကလေးအတူကူနဲ့ဆေးတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်။
โอเคปมอกดอกเตอร์ซอเวครับကျွန်တော်တို့ဒီကလေးငယ်တွေကာကွယ်ဆေးထိုးတဲ့နေရာမှာဒီမထိုးဖြစ်ခဲ့တဲ့အတွက်ပေါ့เนาะဒီလိုအပ်ချက်ရှိတာကိုပြန်ပြီးတော့ဒီဖြည့်ဆည်းဖို့ဒီထပ်ဆောင်ကာကွယ်ဆေးထိုးမဲ့အစီအစဉ်တွေရှိတယ်လို့ကြားပါတယ်ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးစပြီးတော့ရှင်းပြပေးပါလားဆရာ
ကာကွယ်ဆေးထိုးပုံမှန်ကာကွယ်ဆေးထိုးအစီအစဉ်တွေကတော့နောက်ဆောင်လုပ်ပေးနေတာပေါ့เนาะအဲ့လိုပဲဒီအထူးကာကွယ်ဆေးထိုးအစီအစဉ်တွေရှိပါတယ်ဥပမာပြဆိုပြီးခဲ့2019နောက်ဆုံးနာရီမှာထိုးတဲ့ဂျပန်ဥနောက်ရောက်စုလိုက်ကြုံလိုက်ကာဝယ်ဆေးထိုးတော့ပေါ့နော်အခုလောလောဆယ်ဆယ်ကျွန်တော်တို့ဒီထိုးချက်ကာဝယ်ဆေးထိုးစီစဉ်နေတဲ့ထပ်ဆောင်ကာဝယ်ဆေးထိုးရပေါ့နော်ကက်ချ်အပ်ဒက်စတီနေးရှင်းပေါ့ဆိုတော့အရင်ကမထိုးပြစ်လိုက်တဲ့ကလေးကိုပြန်ထိုးပြီးရဲ့စီစဉ်နှစ်ခုကိုအခုလောဆောင်နေပါတယ်တစ်ခုကတော့ဒီဂျပန်ဥနောက်ရောက်ကာဝယ်ဆေးပြန်လည်ထိုးနှံပေးခြင်းပေါ့နောက်တစ်ခုကတော့တဲအောင်သွားမှပြီးကာဝယ်ဆေးအဲ့လိုထပ်ဆောင်ထိုးနှံပေးခြင်းပေါ့နော်အဲ့ဒါလည်းဒီခုလောဆယ် April May June July ပေါ့နော်လေးလမှာလည်းလည်းလွှတ်ဆောင်ပေးနေပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီဂျပန်ဥနယ်ကကွယ်ဆေးနဲ့စပြီးတော့ပြောအောင်ဆရာဘာကြောင့်မလို့အရင်တော့မထိုးပြဖက်နဲ့ဒီကြံခဲ့တဲ့လူတွေရှိခဲ့ရတယ်ဆရာ
ဂျပန်ဥနယ်ကကွယ်ဆေးကကျွန်တော်2019ပုံကံနီးမှာပေါ့နော်စုပြုံလိုက်ပေါ့နော်ဆိုတော့ခုလာနေတော့15နှစ်အထိဂျိုင်းလုံတိုင်းတောင်နဲ့ထိုးပေးခဲ့ပါအဲ့ဒါတော့ဘာကြောင့်ထိုးလဲဆိုကျွန်တော်က2018 January ကစပြီးတော့အဲ့ကောလာခရီးတိုင်းတော့ပုံမှန်ထိုးပေးတဲ့ကာဝယ်ဆေးကမှထိုးပေးနေပြီ။အဲ့တော့ဖြစ်ချင်တော့ဒီ2019ကျောင်းကာဝယ်ဆေးထိုးပြီးစီစဉ်မှာတချို့ကလေးတွေဟိုကာဝယ်ဆေးနဲ့တကယ်တော့ဒိုင်ရိုက်သက်ဆိုင်တာမဟုတ်ပဲတကယ်ယောဂရင်းနဲ့ကွန်ဒတာရှိပါလေ။ဒါကကျွန်တော်နည်းနည်းလေးဆွေးနွေးဖို့အလုပ်ရဲပါတော့ပေါ့နော်။ဆိုတော့ကျန်းမာရေးဘုန်းတော်ဘက်ကလည်းဆွေးနွေးနေ၊ဒီမားတွေဘက်ကလည်းဆွေးနွေးနေ။အဲ့တော့အဲ့ဒီစုပြုံလိုက်ကာဝယ်ဆေးထိုးစီမံချက်ကအဲ့တော့ခုနှစ်နှစ်ကလပါ9ရာခိုင်နှုန်းတော့ပဲထိုးပြပါတယ်။အများကြီးတော့မရဘူးပေါ့နော်။ဆိုတော့ဒီနေ့အနည်းငယ်ပမာဏရှိတယ်။9လနဲ့15နှစ်ကလေးတသားလောက်ကဂျပန်နိုင်ငံကဝယ်ဆေးကိုထိုးပြခဲ့တယ်။အဲ့ဒါကြောင့်မလို့ခုနကလွတ်ချန်ခဲ့တဲ့ကလေးတသားလောက်ပေါ့နော်။ကျွန်တော်ကအခုပြန်ထိုးပေးနေပါတယ်။ဒီနောက်မှငွေကလေးပေါ့နော်။9လကလေးကတော့ပုံမှန်9လမှာဘတ်တက်ချိုင်တူတစ်ဖက်ထိုးရဲဂျပန်နိုင်ငံကဖက်ထိုးလဲ
။ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဒီကာကွယ်ဆေးပေါ့နော်ဘယ်နေရာတွေမှာထိုးပေးပါလဲဆရာကြီ
းကျမရေဝန်ကြီးတယ်ဒီဒေတာခရိုင်းထိုးပြီးနေဒေတာမရလို့ဤကရှိတဲ့တိုက်နယ်ဆေးရုံတို့ကဒီကရင်ပြည်အထက်ဆေးရုံကြီးမှာလည်းကျွန်တော်ကာကွယ်ဆေးထိုးပေါ့အငယ်ပုံမှန်ကာကွယ်ဆေးထိုးပေးတဲ့ဌာနတွေဖြစ်ကွယ်ဆေးပြီးတော့ဆော့ပြပေးထားတယ်အဲ့တော့အဲ့နေရာတွေမှာထိုးပြီးနေတော့အင်းနဲ့ဆေးရုံတွေရောတိုင်းဒေသကြီးခရိုင်ပြည်သူခရိုင်ဆေးရုံကရင်ပြည်အထက်ဆေးရုံတွေရောဒီတန်တော့မိခင်ကကျမရေးခဏအားလုံးနောက်တော့အေးလမ်းကြောင်းရှိတဲ့အဲ့နဲ့စီမံတဲ့ကျမရေးခဏအားလုံးမှာတက်ထူပြီးနေပါအဲ့တော့ဒီအဲ့ထုတ်ပြီးတဲ့စီစဉ်ရဧပြီမေကျွန်ဇူလိုင်လေးလတုန်းကထုတ်ပေးမှာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ဒီထုတ်ပေးမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့နောက်ထပ်ကဆရာပြောဖို့ရှိသေးလားဆရာရင
်ဟုတ်ကဲ့အဲ့တော့ဒီလေးပေါ်တော့ဒီရပ်ပတ်တယ်တော့တော့မထုတ်ဘူးပေါ့နော်ဒါကျွန်တော်တို့ကပြည်သူလူထုသိအောင်လုပ်ပေးရတယ်တို့ချက်ကဝယ်စီထူလုပ်ငန်းပေါ့နော် expanded program တော့ immunization နဲ့လား Facebook မှာလည်းအဲ့ဒါကိုပြသပါတယ်အဲ့တော့ ဒီခ
လာပြောတဲ့နေရာဒေသတွေမှာထိုးလို့ရပါတယ်နော်။ဟုတ်ကဲ့ဆရာ။အဲ့တော့နောက်တစ်ခုကကြတော့ဆရာဒီအသေးရောက်အသားဝပြီးပိုးကာကွယ်စေပါဆရာနော်။ဟုတ်ကဲ့အဲ့ဒါလည်းပတ်သက်လို့ရော
။အသေးရောက်အသားဝပြီးပိုးကအခုပုံမှန်ကောင်းတဲ့လေးထုတ်အစီအစဉ်မှာဆိုရင်ကျွန်တော်တို့က၅လ၄လ၆လခလေးတွေကိုငါးမျိုးဆက်ကောင်းဝင်လေးထုတ်ပါတယ်။အဲ့တော့အဲ့ထဲမှာငါးမျိုးဆက်ကောင်းဝင်လေးမှာအသေးရောက်ပြန်ပါပြီးသွားပြီ။နောက်တစ်ချို့ပေါ်ဆေးရုံမှာမွေးတဲ့ကလေးတွေလို့ဒီဆေးရုံပတ်ဝန်းကျင်မှာမွေးတဲ့လက်လန်းမီတဲ့ကလေးတွေဆိုတော့ဝိပိကာသာအတွက်မှတစ်ခါထိုးပါတယ်။ဒါပုံမှန်လုပ်နေတဲ့အခါပေါ့နော်။အခုကျွန်တော်ကဒီကက်ဆောင်းမှာဒီကက်ချပ်ဗက်ဆင်နေရှင်းလို့ခေါ်ပါတယ်။အဲ့ဒါကတော့ဒီတော့မရလိုက်တဲ့ခလေးတွေကိုပြန်ထိုးပြတာပေါ့။အဲ့တော့အဲ့ဒီညာကတော့ဘယ်လိုလဲဆိုလို့ရှိရင်2017ခုနှစ်ဒီပြလာပေါ့နော်။2017ဒီပြလာကနေ2017နိုဝင်ဘာမှာဝေးခဲ့တဲ့ခလေးတွေ။အခုဆိုလို့ရှိရင်ဒီတော့ဝင်တော့ရှိပေါ့နော်။6နှစ်ခွန်မြောက်ကြီးတိုင်းပေါ့။အဲ့ဒီကလေးတွေကိုကျွန်တော်တို့ကဒီခုနပြောတဲ့ဆွေရဒေတာတွေမှာ၃ချိန်ကြံထုတ်ပြီးမှဖြစ်ပါတယ်။ဆိုတော့ပထမဆုံးတစ်ချိန်၊နောက်တစ်လနေတစ်ချိန်၊နောက်ထပ်၅လနေတစ်ချိန်နော်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့ဘာကြောင့်မလို့အခုလိုကာလာတင်းမှာမွေးခဲ့တဲ့ကလေးတွေကိုအခုလိုဒီကြံထုတ်ပြီးလိုအပ်ရတယ်ဆရာကြီး
။ဟုတ်ဒီကလေးတွေကိုကြံထုတ်ပေးရလေဆိုလို့ရှိရင်ကျွန်တော်ကဒီ2017ဒီပြန်လာအဲ့နောက်ပိုင်းပေါ့နော်ဆွေးထုတ်တဲ့အချိန်မှာလေ2017ဒီမနာလောက်ကမှာတဲရောက်အောင်ထားပါပြီးကဝင်လေးပြတ်သွားပါတယ်။အဲကြောင့်မို့အဲ့ဒီချိန်မှာမထိုးပြစ်လိုက်ပါဘူး။ဆိုတော့အဲ့ဒီမတန်ငယ်ရလဲကျွန်တော်က၅လ၄လ၆လတွေကိုအဲ့တော့က၅လ၄လမဟုတ်တလခွဲ၅လခွဲ၃လခွဲပေါ့နော်။အဲ့ဒါတွေကျွန်တော်ကဘယ်လိုထိုးလဲဆိုရင်တဲရောက်ပြီးပြတ်ထုတ်ပြီးလက်တစ်ခါကဆုံးပြတ်တင်တာမိခိုင်းတယ်တစ်ခါတဲရောက်ပြီးထိုးလဲဆိုတော့အဲ့ကလေးတွေကထိုးပြစ်တယ်။အဲ့လိုပဲ2017လုံမလာတော့ပိုင်းမှာလည်း၅မျိုးချက်ဆိုတော့ထိုးပြတဲ့ခါကျတော့တရောက်ပြီးပါတယ်။ဒီတိုင်းမှာတော့ဈေးရောက်အောင်ခက်ခဲကြောင်မို့လို့အဲဒီအမျိုးသားပုံမှန်ကာဝယ်ဆေးတို့ဆီမှာတက်မှာ2017ဧပြီလမှွေးတဲ့မျိုးပြော2017နိုဝင်ဘာလတွင်မွေးတဲ့ကလေးတွေမှာတရောက်ပြီးကာဝယ်ဆေးထိုးမပေးနိုင်ခဲ့ပါဘူး။အဲကြောင့်ခုခံမှာဆိုလို့ရှိရင်ခုနပြောထားတဲ့ကျမဤဌာနတွေမှာအဲဒီကလေးတွေကိုတရောက်ပြီးကာဝယ်ဆေးဆက်ဆောင်ကြံထုတ်ပေးနေတာဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီထိုးတဲ့ဒီကာကွယ်ဆေးနှစ်ခုလုံးပါဆရာနော်။ဂျပန်ဦးနှောက်ရံရောဒီအသေးရောက်တော့ပြီနေပတ်သက်လို့ကျွန်တော်မမင်းမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝရှိအောင်လားဆရာ
။ဟုတ်ကဲ့ကာကွယ်ဆေးရည်ရည်ကြီးပါတယ်။ဂျပန်ဦးနှောက်ရံဆိုလို့ရှိရင်လည်းဖြစ်ခဲ့ရင်ဒါအဖြစ်အများကြီးတော့မဟုတ်ဘူး။တော်တော်ဖြစ်ခဲ့ရင်ခုကအမနိုင်ခက်တယ်။အသေးအနေသုံးပုံတစ်ပုံလောက်မှဆုံးရှုံးနိုင်တယ်လို့ကျန်တဲ့ကောင်းခဲ့တဲ့သုံးပုံတစ်ပုံတွေကလည်းတဝက်လောက်ကတော့မဆမ်းမတန်ဖြစ်တော့မှာလေ။အဲ့တော့ဒီကာဝယ်လေးတွေထိုးဖို့ခွင့်ရေးကိုကျွန်တော်မြင်တော့ရယူစေချင်ပါတယ်။နောက်ပြီးတော့ဒီအသေးရောက်တောင်းမှပြည်ရလဲငငယ်လုံးကကူးရတဲ့ဟာကပို့ပြီးတော့အဓိကကူးတာဒီမိခင်ကနေပြီးတော့အမေရှိလို့ရှိရင်ကလေးကိုကူးတာပါ။အဲ့လိုကူးတာစောစောကာဝယ်လေးထိုးလေးစောစောသက်သာလေး။ဒါအောင်ဒီကလေးတွေကိုအခုချိန်မှာပြန်လဲထိုးပေးနေပါတယ
်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးဦးအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်။အရင်အစိုးရလက်ထက်ကချေးယူထားတဲ့နိုင်ငံသားကျွေးမိတွေကိုလက်ရှိအစိုးရကမကြသေးမီကတချို့တစ်ဝက်ပြန်ဆက်လိုက်ပါတယ်။အရင်အစိုးရအဆက်ဆက်ကချေးယူထားတဲ့အကျွေးကိုပထမဦးဆုံးအကြိမ်အပြည့်အစိုးရကပြန်ဆက်ဖြစ်တာပါ။တိုင်းပြည်မှာပြည်ပကျွေးမိဆက်နိုင်ရည်ရှိမရှိဆိုတာနဲ့ပတ်သက်လို့ဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်။
လုံးခဲ့တဲ့စက်တင်ဘာလကုန်အထိ NLD အစိုးရပြစ်ဆက်ရမယ့်ပြည်ပကျွေးမီဟာအမေရိကန်ဒေါ်လာသန်း 9,500 ကျော်ရှိကြောင်းသိရပါတယ်။ကျွေးမီရဲ့အများစုဟာအရင်အစိုးရတွေလက်ထက်ကရယူခဲ့တဲ့ချင်းငွေတွေဖြစ်ပါလေ။ဒီထဲကတရုတ်၊ဂျပန်နဲ့ဂျာမနီပါဝင်တဲ့ Paris Club ငွေကြီးအဖွဲ့ဝင်နိုင်ငံတွေနဲ့ကမ္ဘာ့ဘဏ်အခြားဖွံ့ဖြိုးရေးဘဏ်ကိုပြစ်ဆက်ရမှာဖြစ်ပါတယ်။တရုတ်ကဒေါ်လာသန်း 4,000 ဒီပါပြစ်ဆက်ရမှာမို့ပြပချင်းငွေ44ရာခိုင်နှုန်းဟာတရုတ်ကိုပြန်ဆက်ရမယ်ကျွေးမီဖြစ်ပါတယ် NLD တက်တဲ့မှာပထမဦးဆုံးအကြိမ်ဖြစ်နိုင်ငံခြားကျွေးကိုပြန်ဆက်နိုင်တာတွေ့ရပါတယ်ပြပချင်းငွေတဝယ်နီးပါးဟာတရုတ်ကိုပြန်ဆက်ရမယ်အကျွေးဖြစ်နေပြီးတရုတ်ရဲ့အတွန်းနှုန်းကလည်းအများဆုံးဖြစ်နေတာကြောင့်နိုင်ငံအတွက်ဝင်ထုတ်ဝင်ပို့ဖြစ်နေကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ခင်ဆန်းလိုင်ကလွန်ခဲ့တဲ့ဇွန်လကဆွေးနွေးသွားပါတယ်အခြားကျွေးမီကို10နှစ်ကြာမှာပြန်ဆက်ရမှာဖြစ်ပေမဲ့တရုတ်ကတော့9နှစ်အတွင်းပြန်ဆက်ရမှာမို့ကျွေးဘူးလို့ဖြစ်နေပါတယ်။လွန်ခဲ့တဲ့ဘန်ဒါယင်းနှစ် 2016-2019မှာပြပချင်းွေအမေရိကန်ဒေါ်လာတန်း600ကျော်ကိုမြန်မာကပြန်ဆက်ပါတယ်။ဒီထဲမှာတရုတ်ကအများဆုံးဒေါ်လာတန်း400ကျော်ပြန်ဆက်ရပါတယ်
။ပြန်ဆက်တဲ့ငွေထဲမှာအတိုးကတင်ဒေါ်လာတန်း200လောက်ဖြစ်နေပါတယ်။ဒါပေမဲ့ပြပချင်းွေရယူပြီးအကောင့်ထဲပေါ်တဲ့စီမံကိန်းတွေဟာမျောလင့်သလိုအောင်မြင်တာမဟုတ်ကြောင်းစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနဒုဝန်ကြီးဦးမမောင်ဝင်းဇန်နဝါရီလ31ရက်နေ့ကပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြောသွားပါတယ်။ချင်းဝင်နဲ့ဆောင်ရွက်နေတဲ့စီမံကိန်းတွေဟာပြည်သူအတွက်အမှန်တကယ်အကျိုးဖြစ်ထွန်းစေမှသာကျွေးတင်ရကြုံနဲ့မယ်လို့ဒေါခင်စန်းလိုင်ဆွေးနွေးသွားတာကိုအလွန်မှန်ကန်ကြောင်းဒုဝန်ကြီးကထောက်ခံပါတယ်။အရင်ကတော့ဝန်ကြီးဌာနတွေနဲ့ရန်ကုန်နဲ့မန္တလေးစီပင်သားယာရေးကော်မတီတွေကနိုင်ငံသားမှာငွေချေးယူလို့ရှိပါတယ်။ဒါပေမဲ့ပြည်သူကျွေးမီစီမံခန့်ခွဲမှုဥပဒေ2016ပြဋ္ဌာန်းပြီးနောက်ပိုင်းစီမံကိန်းနဲ့ဗန္ဓာယီဝန်ကြီးဌာနကလွတ်တော်ရဲ့အတီးပြုချက်နဲ့ပြပချင်းငွေကိုရယူဖို့စီစဉ်ထားပါတယ်
။နိုင်ငံခြားအကျွေးအများဆုံးတင်တဲ့ဌာနဟာရက်စနစ်စွမ်းအင်ဝကြီးဌာနဖြစ်ပြီးဒေါ်လာတန်း3000ကျော်ကျွေးဆက်စရာရှိပါတယ်။စီမံကိန်းနဲ့ဗန္ဒယေဝန်ကြီးဌာနကတော့ဒေါ်လာတန်း2000ကျော်ကျွေးတင်လို့ဒုတိယအများဆုံးဖြစ်ပါတယ်။တရုတ်ဘုဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကနိုင်ငံခြားကချိတ်ယူထားတဲ့ချင်းငွေဟာဒေါ်လာတန်း1500ရှိပါတယ်။ပြည်ပြည်ရဲ့အခုညီဆိုပြီးငွေချေးခဲ့ပြီးမဲ့စီမံကိန်းအကောင့်ထဲမပေါ်တဲ့အခါမှာပြဿနာဖြစ်လာပါတယ်။ဒါကြောင့်မို့စီမံကိန်းစီစဉ်ရေးနဲ့တိုးတက်မှုအစီရင်ခံစာဦးစီးဌာနကတာဝန်ယူပြီးစီမံကိန်းတွေကိုစနစ်တကျစစ်ဆေးနေတယ်လို့ဆိုပါတယ်။နိုင်ငံနဲ့ပြည်သူအတွက်အကျိုးရှိမရှိဆိုတာကိုအဓိကသာစစ်ဆေးနေပါပဲ
။ပြည်ပကျွေးမီအလွန်များလာတာဟာတိုင်းပြည်စီးပွားရေးကိုထိခိုက်စေတယ်လို့ယုံကြည်ကြပါတယ်။အကျွေးစုပြုံလာတဲ့အချိန်တွေကိုမရောက်ပဲဂတိပေးရတဲ့အတိုင်းအတိုးမှန်မှန်ဆက်နိုင်ရင်ကျွေးဆက်နိုင်ရည်ရှိတယ်လို့ကမ္ဘာပါနဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့တို့ကသတ်မှတ်ထားပါတယ်။ပြည်ပကျွေးမိဟာတိုင်းပြည်ပို့ကုန်တန်ဖိုးနဲ့တူညီလာပြီးတိုင်းပြည်အသရေထုတ်လုပ်မှုရဲ့30ရာခိုင်နှုန်းဖြစ်လာရင်ကျွေးဆက်နိုင်ရည်ကျဆင်းလာတယ်လို့ဆိုပါတယ်။အာရှတိုက်မှာတော့ပြည်ပကျွေးမိဟာ30ရာခိုင်နှုန်းကျော်တာများပါတယ်။တောင်အမေရိကတိုက်နဲ့အရှိအလေပိုင်းဒေသမှာတော့40ရာခိုင်နှုန်းကျော်ရှိကြပါတယ်။တရုတ်ပြည်မှာသာပြည်ပကျွေးမီဟာတိုင်းပြည်အသတင်ထုတ်လွှင့်မှုရဲ့13ရာခိုင်နှုန်းသာရှိတာတွေ့ရပါတယ်
။ပြည်ပကျွေးမီတိုးပွားလာတဲ့နှုန်းဟာတိုင်းပြည်အသတင်ထုတ်လွှင့်မှုတိုးပွားနှုန်းတဲ့ညံစားစွာတိုးလာတာကိုနိုင်ငံအတော်များများမှာတွေ့ရပါတယ်။မြန်မာပြည်မှာကျွေးဆက်နိုင်ရည်ရှိမရှိသိနိုင်ဖို့အတွက် IMF အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကDebt sustainability analysis မနေ့ကလုပ်ပါတယ်ပြပကျွေးမီဟာတန်းပြည်အသရင်ထုတ်လုပ်မှုရဲ့16ရာခိုင်နှုန်းရှိနေပြီးကျွေးမီစုစုပေါင်းကတော့တန်းပြည်အသရင်ထုတ်လုပ်မှုရဲ့35ရာခိုင်နှုန်းရှိနေတဲ့အတွက်ကျွေးဒုက္ခ debt distress ဖြစ်နိုင်တဲ့အခြေအနေမရှိဘူးလို့ IMF ငွေကြေးရံပုံငွေအဖွဲ့ကသုံးသပ်ပါတယ်ဒါပေမဲ့ပြပကျွေးမီဟာပို့ကုန်တဲ့ငွေပြည်နှုန်းပြောင်းလဲလာတဲ့အပေါ်မှာလည်းမူတည်နေတာမို့ပေါ်ကဈေးကနေငွေကလေးနှုန်းကိုမျက်ကြည်မကျစောင့်ကြည့်ဖို့လိုနေပါသေးတယ်။အခြေအနေပြောင်းလဲလာရင်ကျွေးဒုက္ခအဆင့်ကိုရောက်သွားနိုင်ပါသေး။ဒါကြောင့်ပို့ကအမျိုးအစားများပြားလာအောင်လုပ်ဖို့တိုက်တွန်းထားပါလေ။ဒန်ပီစီပေါ်ရေးမတိုးတက်ရင်ကျွေးမီအချိုးအစားကြီးမားလာနိုင်တာကြောင့်ကျွေးဒုက္ခဖြစ်တဲ့အခြေအနေကိုမနှေးအမြန်ရောက်သွားနိုင်ပါသေး။ဒါကြောင့်နိုင်ငံခြားကျွေးဆက်နိုင်တဲ့အရေးအသွေးဟာအမြဲတမ်းပြောင်းလဲနေပါလေခင်ဗျာ။
ဥက္ကဋ္ဌရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ဖြစ်ပျက်တွေကိုစုစည်းထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်မှဖြစ်ပါတယ်ထိုင်းချေဆိုင် VNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာ
ပါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ခေနီဥက္ကဋ္ဌဗိုလ်ချုပ်ကြီးမူဒူစေဖို့အဖွဲ့နဲ့ဗိုလ်ချုပ်မူကြီးမေအောင်လိုင်တို့တွဲဆောင်ဆွေးနွေးချက်အရခေပူလွဲမှုဘလောလမ်းပြုတ်ပြင်ဆောင်ရွက်မှုကိုတက်မတော်ဘက်ကယာယီရက်ဆိုင်ခဲ့ပါတယ်။မတ်ပုံတွေမရှိတဲ့အကြောင်းပြချက်နဲ့တက်မတော်အရာရှိတဦးကမူပြည်နယ်ရင်းမြုံနယ်ကကျေးရွာသားတဦးကိုနှိပ်စက်တပ်ဖြတ်ခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်အစိုးရစီပင်တာယာရေးဝန်ကြီးဆလိုင်းအိုက်ဆက်ဝန်ကြီးရာဒူကနေနှုတ်ထွက်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ KNU ကရင်အမျိုးသားစီယုံဥက္ကဋ္ဌဗိုလ်ချုပ်ကြီးမူဒူးစေဖိုးဦးဆောင်တဲ့အဖွဲ့နဲ့မြမတက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံဆွေးနွေးခဲ့ရမှာ KNU တက်မဟန်ငါးနယ်မြေထဲကခေပူလယ်မှုဘလော့လမ်းပြပြင်ဆောင်ရွက်နေတာနဲ့ပတ်သက်ပြီးတမရော်ဘက်ကရာကြီးရက်ဆိုင်ထားလိုက်ကြောင်းသဘောတူခဲ့ပါတယ်။ဒီလ၁၉ရက်နေ့ကနှစ်ဖက်တွေ့ဆုံမှုအပြီးရာကြီးရက်ဆိုင်ဖို့သဘောတူလိုက်တာဖြစ်ပါတယ်။နှစ်ဖက်အဖွဲ့ကြားတင်းမာမှုတွေကိုတွေ့ဆုံညှိနှိုင်းပြီးအကောင့်ထည့်ဖော်သွားမယ်ဆိုရင်အခုလိုပြဿနာထပ်ဖြစ်စရာအကြောင်းမရှိဘူးလို့တွေ့ဆုံရမှာ KNU ဖက်ကပါဝင်တဲ့ပိုချုပ်အိုက်ဆက်ဘိုးကပြောပါတယ်။မစလာဆန်းကစပြီးဖပွန်ခရိုင်ခေပူနဲ့လမ်မူဘလော့ကြားတမရော်ကနေကလန်ဟောင်းကိုပြုတ်ပြင်ဖောက်လုလာသလို KNU အဖွဲ့တွေနဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးကျင်းရွာ16ရွာကဒေသခံ 2,300 ကျော်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်
။မုံပြင်းနဲ့ရေးမြို့နဲ့လမိုင်းမြို့ရဲစခန်းပိုင်ဂလကုတ်ကျွန်းအလယ်စိတ်နေကိုတင်မြင့်စိုးကိုမြမတမရော်ခမရ989ချင်းမြန်တိုင်ရင်ကဘူကြီးအောင်ကူကူမင်းကနေမှတ်ပုံတင်မရှိတဲ့အကြောင်းပြချက်နဲ့နှိပ်စက်တပ်ဖြတ်ခဲ့ပါတယ်။မေလ16ရက်နေ့ညနေပိုင်းအချိန်မှာမှတ်ပုံတင်စစ်ဆေးဖို့အကြောင်းရှာပြီးတော့ကုတင်မြစ်စုကိုတပ်ကုန်းစခန်းကိုခေါ်ဆောင်သွားပြီးနောက်မှာတနတ်မှထုတ်ချင်းပေါက်တန်ရာရင်ဘတ်မှ၄ချက်ပေါင်မှ၃ချက်လက်ဖြံယူကျူနှာခေါင်းယူကျူတန်ရာနဲ့တပ်ကုန်းစခန်းမှာသိမ်းဆုပ်နေတာကိုတွေ့ရှိခဲ့တယ်လို့သိမ်းဆုပ်သူရဲ့ရက်ကမဖြစ်သူနိုင်ချမ်းအေးကပြောပါတယ်ပြည်မှုကျွလွန်သူတမရော်ရာရှိကိုသိမ်းဆုပ်သူရဲ့ဇနီးကနေလူတတ်မှုရဲစခန်းကြီးပုံမှ300နှစ်နဲ့လမိုင်းမြို့ရဲစခန်းမှာမှုဖွင့်ထားတယ်လို့မုံပြင်းနဲ့ရဲသားဖွဲ့မှုဦးစည်းရဲမှုမြစ်ဝင်းကပြောပါတယ်ပြည်မှုကျွလွန်သူဟာတမတော်သားဖြစ်တဲ့အတွက်စစ်စီကဥပဒေနဲ့ပဲရည်ယူမယ်လို့တပ်ဆိုင်ရာတိုင်ရင်ကကြောင်းကြားလာတယ်လို့ရဲမှုကပြောပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်တိုက်ပွဲအတွင်းတရုတ်နိုင်ငံဘက်ကတိမ်းရှောင်ထွက်ပြေးသူမြန်မာနိုင်ငံသား140ကျော်ကိုတရုတ်အစိုးရကနေဒေသခံမြန်မာအာဏာပိုင်တွေကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့တယ်လို့မူဆယ်ခရိုင်လူဝင်မှုကြီးကြပ်ရေးဦးစီးအရာရှိဦးမီရေကပြောပါတယ်တိုက်ပွဲဆောင်တွေအပြင်အကြောင်းမျိုးမျိုးကြောင့်ဖမ်းဆီးခံရသူတွေကိုလည်းနိုင်ငံချစ်ကြည်ရေးအရာပြန်လည်လွှဲပြောင်းမှုတွေရှိနေတယ်လို့လည်းသူကဆိုပါတယ်မေလ12ရက်နေ့တုန်းကတအန်းပလောင် TNLA တပ်ဖွဲ့ကနေမူဆယ်မြို့နယ်အတွင်းလုံခြုံရေးကိစ္စခန်းနဲ့အဆောက်အဦတွေကိုရှောင်းတခင်ဝင်ရောက်တိုက်ခိုက်ခဲ့လို့တိရက်ခံတချို့တရုတ်နိုင်ငံထဲတွက်ပြေးတိမ်းရှောင်သွားခဲ့ပါတယ်ဒီတိုက်ပွဲအတွင်းရဲတပ်ဖွဲ့ဝင်တွေပြည်သူ့စစ်တပ်ဖွဲ့တွေအရတား22ဦးတည်ဆုံးပြီး20ကျော်ဒဏ်ရာရရှိသွားခဲ့ပါတယ်
ကြခိုင်မြင်းနယ်မြို့တော်စစ်တွေအပါဝင်မြို့နယ်တချို့မှာတောက်သုံးရီရှားပါမှုနဲ့ရင်ဆိုင်ကြွေကြုံနေရပါတယ်စစ်တွေမြို့ကိုဒီကရေဖြန့်ဝေပြေးနေတဲ့ကံတော်ကြီးမှာရေခမ်းချောက်နေတဲ့အတွက်အခုအခါမှာစီပင်ဝန်သားတွေကကားတင်နဲ့မြို့ပတ်ပြီးတောက်ရီဖြန့်ဝေပြေးနေတာနှစ်ဘက်ကရှိနေပြီးဖြစ်တယ်လို့စစ်တွေမြို့ခံတွေကပြောပါတယ်စစ်တွေမြို့မှာနှစ်စဉ်နှစ်တိုင်းတောက်သုံးရီရှားပါမှုကိုဖြည့်ရှင်းဖို့အတွက်စစ်တွေမြို့ကအဓိကရည်ပေးနေတဲ့ကံတော်ကြီးကိုသူ့ဖို့ပြုပြင်ဖို့အတွက်လွန်ခဲ့တဲ့နှစ်ဗန္ဒရေးဘတ်ဂျက်မှာကြက်တန်းပေါင်း 1,668 တန်းအကုန်ကျခံပြီးဒီဟမင်းဆွေကုမ္ပဏီကိုလုတ်ကင်ခွင့်တင်တာပေးခဲ့ပေမဲ့လည်းဒီနှစ်နွေရာသီမှာအခုလိုရည်ခမ်းချောက်သွားတဲ့အတွက်ကုမ္ပဏီနဲ့လုတ်ကင်ခွင့်တင်တာပေးတဲ့လူတွေကိုဝေဖန်မှုတွေမြင့်တက်နေပါတယ်အလားတူမောင်သောမင်းပြပုံနေကျွန်းနဲ့မြေပုံမြို့နယ်တွေကကြေးရွာတချို့မှာလည်းတောက်သုံးရီရှားပါနေတဲ့အတွက်အရက်ဖက်လူမှုဖွဲ့စည်းတွေကနေတောက်သုံးရီတွေကိုဖြန့်ဝေပေးနေရပါတယ်
။ရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်မှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မေလ22ရက်နေ့ကမိုင်းကင်မြို့နယ်မန်းခွန်အုပ်စု One Campbell ရွာဘက်တိုက်ပွဲဖြစ်ပွားခဲ့ရမှာနှစ်ဖက်ထိခိုက်ဒဏ်ရာရမှုမရှိဘူးလို့ RCSS နဲ့နှိစက်တဲ့ဒေတာရင်းလူထုပြပြချက်အရသိရပါတယ်ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA အခြေစိုက်ရာကျေးတီမြို့နယ်ဆက်လဲဖြစ်တာကြောင့်ရှမ်းတပ်ဖွဲ့နှစ်ဖွဲ့ထိတ်တက်ရင်ဆိုင်ပစ်ခတ်မှုဖြစ်မှာကိုဒေတာခဏ်တွေကစိုးရိမ်နေကြပါတယ်
အခု ကတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်အစိုးရစီပင်တရားရေးလက်စင်နဲ့ဆက်မှုလက်မှုဝင်ကြီးစလိုင်းအိုက်ဇန်ဟာမေလ၁၉ရက်နေ့ကဝင်ကြီးရာတူကနေနှုတ်ထွက်လိုက်ပါတယ်။ဒါကြောင့်အခုလိုဝင်ကြီးရာတူကနေနှုတ်ထွက်သွားရတာပါလေ။အခုလိုနှုတ်ထွက်သွားတဲ့အပေါ်မှာချင်းပြည်သူတွေအရက်ဖက်အဖွဲ့စည်းတွေကပလို့အမြင်ရှိနေကြပါတယ်လေ။အကြောင်းစုံကိုတော့ကိုရောဘက်ကနေစူးစီးထားပြီး
ตัวตาวงยูทาร์เรสิมังเกนเร่ตั้มมาเชยมาไม่พิจารณาจะเอาสูบีตาวงยูมุตาวงขามุนี่เนี่ยวงจีอยากถูกกันเนี่ยนกเทศสวัสดิ์มีนั่งรถตามร่างกันเนี่ยมีละสักคนเดียวนี่ก็นกเทศคุยกูไล่กับพี่บ้านเลยกันเป็นเรื่องยูเนี่ยก็เชื่อมยูมีจีลูกสาวนี่แหละไม่โนมีแทงกันหรอวงจีอันสักแข่งคู่ลูกนกเทศตัวแรกจำเป็นเชยฮะใครลูกมุไม่ใช่บุลูกพี่บ้านเลย
แต่ชาววงจีเรียกอะไรโอ้อาชีพนี้ลงงานมาปีนปีนาริชิมาเว้บอ่ะลูกมีเรื่
down jacket, Makai Long Bulo, Nene, Piano, Yungi Apole, Kayapole, Baka Kerebo, no?
Wunji and Sakeha, Chimina Soya, Wunji Tema, Chimji Dure, a Japa for Ziri, Lunga for Ziri, a Mulumi for Ziri, Tiso Mushi Zone, Wunji do Jibi, a Kulu no Tata, Songshio Mutu Shitello, to Manga Sepio Ware.
Minda complete Palawa, Pema, so you know, Aji or Dunet, Uvima Tigre, and then Wunji Rate, Wunji Choko, Tetama, Wunji Isaac King over, or Lutuka, Ying 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 Shi, or Lutuka, or Dia Hamu, or Kippe at the Samono, a cool Lolo Semaro, tomorrow Kitu, Garo Hata, Dati Kinney.
Kumilunga then Ogota, Salai, I said, Joton Lagaro, Chimina Pumbu to the Yedra, Swansong Line, the Piace, Wunji do no Tata, Chimina, Song Junina Mudu Pitello, Piovare.
ဒီအိန္ဒိယနဲ့နိုင်ငံပွင့်ကြီးတဲ့ခါကြလို့ရှိမှာကျွန်တော်တို့လေအခွင့်အရေးရှိတယ်ပေါ့နော်အဲ့အတွက်ကိုဒီမှာပလန်ထောက်ထားတဲ့ဟာလေးတွေအများကြီးကျွန်တော်သိရတယ်ပေါ့နော်အဲ့ဒီအပြင်ကျွန်တော်တို့ဒီလူငယ်ကဏ္ဍအတွက်နဲ့ပတ်သက်ပြီးတော့လည်းညီတောင်မြောက်ပေးရအဲ့လိုအများကြီးရှိတယ်ဒီနောက်ထပ်အတွက်ကျွန်တော်တို့ရတဲ့ခါကြလို့ရှိရင်ကျွန်တော်အနေနဲ့ဒေတာအနေနဲ့ဖြစ်ဖြစ
ပါတယ်ဝန်ကြီးအိုက်ဆက်ခင်ဟာသူတာဝန်ယူထားတဲ့ဟာခါမျိုးပြစီမံကိန်းဟာခါဈေးတည်ဆောက်ရေးနဲ့ဖလန်းရေးပေးဝေးရေးစီမံကိန်းတွေသတ်မှတ်ချိန်ကာလတွင်မှာအစီအပြေချုံးမွေးစွာအကောင့်တွေပေါ်ဆောင်ရွက်နိုင်ခြင်းမရှိတာကြောင့်အခုလိုနှုတ်ဆက်သွားတယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်မြူသားကိုစားပြုပါတီအညီနဲ့မွန်နိုင်ငံရေးပါတီအသစ်တစ်ခုကိုမွန်ပြည်နယ်မော်လမြိုင်မြို့ကမေလလယ်မှာကျင်းပခဲ့တဲ့ဒုတိယအကြိမ်မွန်နိုင်ငံရေးညီလာခံကနေဖွဲ့စည်းလိုက်ပါတယ်မွန်နိုင်ငံရေးပါတီတွေပေါင်းစည်းရေးကြိုးပမ်းနေတဲ့ဂျာကနေပါတီတက်တရဲ့ဘာကြောင့်ထပ်မံပေါ်ပေါက်လာရတာပါလဲမြင့်ရင်စနိုင်းကနေစုစည်းတင်ဆက်ထားပါတယ်
မော်မျိုးသားကိုစားပြုပါတီတက်ကိုဖော်ဆောင်ဖို့အတွက်ကော်မတီရဲ့လုပ်ငန်းတာဝန်တွေနဲ့ပတ်သက်ပြီးကော်မတီရဲ့ဒုတိယကောင်ဆောင်ဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ်။ရေဂျစတာတရားဝင်ကြာလာပြီဆိုတာနဲ့ပါတီဝင်ဟင်ဟာကိုသမအတွင်းပါတီဝင်တစ်ထောင်ကြံတင်ပေးရမယ်။နောက်တစ်ခုကပါလဲဆိုတော့ဒီပါတီဝင်အဆင့်အဆင့်ရွေးချယ်တဲ့ဟာတွေပါလဲ။နောက်ဆုံးဘူကော်မတီတွေဘူလ ပါတီဝဲအချင်းချင်းကြာစုစည်းပြီးတတရအင်အားစုပုံစံမျိုးနဲ့မောမျိုးသားကိုစားပြုပါတီပေါ်လာတာဖြစ်တယ်လို့လဲတောက်တာအောင်နိုင်ဦးကအခုလိုဆက်ပြောပါတယ်ကျွန်တော်တို့ကတော့တောက်လျှောက်ကျွန်တော်တို့ယုံကြည်တဲ့ဟာကတော့အဲ့ဒီတပါတီဖြစ်ရေးပဲကျွန်တော်တောက်လျှောက်ယုံကြည်တယ်ဒါဆိုရင်ဘာလို့ဒီပါတီကြီးကိုထောင်ရတယ်လဲလို့ဘယ်လိုမျိုးမေးစရာတော့ရှိတယ်ဒါကတော့ကျွန်တော်ထင်ပါတယ်ဒီဖြစ်လ ပြလို့ပဲကျွန်တော်ယူဆတယ်။မွန်မာမွန်နိုင်ငံရဲ့ပါတီတစ်ခုထဲရှိရမယ်ဆိုပြီးမွန်ပါတီတွေပေါင်းစည်းကြဖို့တံခါးတော်တွေကစကြိုးပမ်းလာခဲ့ကြပါတယ်။လက်ရှိချိန်တွေကတော့ရှေ့ရင်မွန်ပါတီတွေမပေါင်းစည်းနိုင်ပဲမွန်ပါတီအသစ်တစ်ခုထပ်မံပေါ်ထွက်လာပါတယ်။မွန်မျိုးသားနိုင်ငံရဲ့ရဲ့ရှုပ်ထွေးနေတဲ့အခြေအနေတွေကိုထိန်းချောင်းညှိနှိုင်းပေးသွားနိုင်ဖို့အတွက်မွန်နိုင်ငံရဲ့အ ဒီကနေ့မွန်နမျိုးသားနိုင်ငံရေးဆောင်ကော်မတီအချံပေးကော်မတီလက်ခေါ်တော့ဘာလဲအဲ့ဒီကော်မတီကဒီကနေ့မွန်နမျိုးသားနိုင်ငံရေးထဲမှာရှုပ်ထွေးနေတာမှာအခုဆိုရင်အစိုးရအသီးမပြူတာတော့ပါတယ်အခုလည်းဒီပါတပ်ပြီးထောက်မယ်ဆိုလို့ရှိရင်၄ပါးဖြစ်တော့တယ်
ကျွန်တော်တို့ဒီခလေးငယ်ကြီးကာကွယ်ဆေးထုတ်လွှင့်ပြီးတော့သူတို့ဝင်ရကြအောင်စီစဉ်ဆောင်ရွက်ပေးမယ်အဲ့ဒီသဘောနဲ့အဲ့ဒီအချံပေးဖွဲ့မွန်နိုင်ငံရဲ့ပါတီတစ်ခုပေါ်ထွက်လာနိုင်ဖို့ဆွေးနွေးဖြေရှာတဲ့မွန်နိုင်ငံရဲ့ညီလာခံတရက်ကိုပထမအကြိမ်နေနဲ့ဂျန်ဂျော်ရီလာကကျင်းပခဲ့ပေမဲ့အောင်မြင်မှုမရရှိခဲ့ပါဘူးမွန်ဒေတာလောက်ဆိုင်ရာဒီမိုကရေစီပါတီနဲ့မွန်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။ကန်ယူဩဂရဟဘိုချုပ်ကြီးမူသူစေဖို့ဦးဆောင်တဲ့အဖွဲ့နဲ့တမရော်ကကွယ်ရေးဦးစီးချုပ်ဘိုချုပ်မူကြီးမင်းအောင်လိုင်တို့တွေ့ဆုံဆွေးနွေးချက်အရခေပူလယ်မူဘလော်လမ်းပြပြင်ဆောင်ရွက်မှုကိုတမရော်ဘက်ကနေယာယီရက်ဆိုင်ခဲ့ပါတယ်။မြန်မာတမရော်ခမရ
9 ဝိုင်းတော့သားတွေကနေအပတ်စဉ်ကျင်းဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။
ဒေါ်လာရှင်များရှင်မြန်မာနိုင်ငံမှာငင်းငယ်ရေးအတွက်ဆွေးနွေးပွဲတွေကြန့်ကြာနေချိန်မှာပဲတရုတ်နိုင်ငံကအာရှရေးရာထူးကိုစလေဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြန်မာအစိုးရနဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့မကြသေးခင်ကပဲတွေ့ဆုံပြီးဆွေးနွေးမှုတွေဖြစ
ပြုထားကြတာပါမြန်မာနိုင်ငံပြည်တွင်းရင်းကြိုင်းရေးမှာအရှိနဲ့အနောက်ချင်းကပ်ပုံဘာရီများကွာချနေပါလေဘယ်သူအကူအညီကပို့ပြီးအကျိုးများနိုင်မှာလဲဆိုတာတွေကို ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
ပြည်တော်တွင်အချင်းချင်းကိုကိုအောင်လင်ဦးကပြောပြပေးပါမှာဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်နဲ့ဇွန်လ12ရက်နေ့စင်ကာပူမှာတွေ့မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖျက်သိမ်းကြောင်းကြေညာလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကယဉ်ညွန့်ပြီးဒီနေ့ပဲသမ္မတအင်ပီယိုကထုတ်ပြန်လိုက်တဲ့စာရဲမှာတော့တွေ့ဆုံမှုမျှော်လင့်ထားပေမဲ့မကြာခင်ကမြောက်ကိုရီးယ Korea ကပွန်ချင်ယီနျူကလ িয়ার စင်တာစခန်းကိုဒီနေ့မှာပဲပိတ်လိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်စီစဉ်ကိုလုံးဝဖျက်သိမ်းပြီးအပြန်အလှန်အနေနဲ့ပိတ်ဆို့တံခါးမှုတွေကိုဖယ်ရှားပြီးလုံခြုံရေးအတွက်အမှတ်ကန်ချက်ပေးနိုင်မဲ့သဘောတူညီချက်တည်းရဲ့ရရှိနိုင်ရေးအမေရိကန်နဲ့ဆွေးနွေးရမှာထောက်ကူဖြစ်စေဖို့မြောက်ကိုရီးယားဘက်ကဆောင်ရွက်ခဲ့တဲ့ပေါ်တောင်ကိုရီးယားအစိုးရကတော့ကြိုဆိုလိုက်ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ရှက်မှုတွေကိုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးအမေရိကန်ထောက်လိုင်းရေးနဲ့လူမျိုးရေးဆိုင်ရာအစိုးရရရှိတဲ့ဒီနေ့လွှတ်တော်မတ်တွေကိုနှစ်ချိန်တိကျခွဲပြီးတင်ပြဖို့ရှိနေပါတယ်။ပထမတော့တွေ့ဆုံမှုတွေမှာတော့အလုပ်တော်ဥက္ကဋ္ဌပေါ်ရယ်အလုပ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌဒဗန်ညူးနက်စ်နဲ့အစိုးရပြည်ပြောင်းလဲဆိုင်ရာကော်မတီဥက္ကဋ္ဌတယ်ရီကိုရီယိုနဲ့တွေ့ဆုံကြမှာဖြစ်ပါတယ်။ဒီမနက်ကမှလူခွင့်ရေးခြေအနေတွေကိုတိုးတက်လာအောင်ဖိအားပေးနိုင်မှုရည်ရွယ်ပြီးအမေရိကန်အောက်လုပ်တော်ကဥပဒေပြင်ဆင်ချက်တစ်ခုကိုတခဲနဲ့တည်ပြလိုက်ပါတယ်။အမေရိကန်မျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေ NDAA မှာဒီမနက်ကဆက်ရပြင်ဆင်ချက်ကိုအင်္ဂါနေ့ကအောက်လုပ်တော်ထဲမှာထောက်ခံမဲ382မဲ၊ကန့်ကွက်မဲ30နဲ့အတည်ပြုလိုက်တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကြီးအကဲကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမက်ဆီမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတော့ Vesco Polaric ဖြစ်ပါတယ်။view American တိုင်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းလူမီတာ24 25 30 50နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာပါဆိုတော့ရှင်နေအားလုံးဘေးပြာဝေးကွာပြီးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေ view ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. Welcome to the Voice of